Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်ဧပြီလ26ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.50 MHz လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ဒီမနေ့ခင်းတော်ရရှင်တွေနားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ယူကရိန်းစစ်ပွဲရပ်ဆိုင်းဖို့ဒါမှမဟုတ်လဲခေတ္တရပ်ဆဲနိုင်ရဲ့အတွက်ထပ်ပြီးတော့ဂျိုးဘန်နဲ့အနေနဲ့ရုရှားသမ္မတနဲ့တွေ့ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်မော်စကိုမြို့တော်ကိုသွားရောက်နေပါပြီဂျာမနီတန်တမန်40ကိုရုရှားကနှင်ထုတ်ပါတယ်ရုရှားလောင်စာဆီတွေတင်လာတဲ့သင်္ဘောကိုတော့နော်ဝေးကမ်းခြေမကန်နိုင်အောင် Greenpeace လှုပ်ရှားသူတွေကဖိတ်ဆိုထားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာတင်ပြပေးမယ်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေထဲမှာတော့
ပေါ်တက်ဆွဲချစ်တာတယ်လည်းပြီးတဲ့ရန်နဲ့လျှောက်ပြစ်နေတဲ့အခါကျတော့အဲ့မှာမလို့မကင်းလို့ဟိုရင်စားတဲ့နေရာမှာရောရောပြီးဦးတာဒီလိုအင်ဂျင်ကိုသာဆီရောက်နေလို့ဟိုလုတ်ပြီး
မွန်ကြီးနဲ့ဘီးလင်းမှာစစ်ကောင်စီရဲ့လက်နက်ကြီးတန်းကြောင့်ဒေသခံထောင်ချီပြီးတော့တင်းရှောင်နေရတဲ့အကြောင်းမှမကြိုက်ခင်မှာနားဆင်ကြရပါမယ်ရှင်။ခရင်ပြည်နယ်အတွင်းမှာပဲအလားတူပဲစစ်ရှောင်နေကြရပါတယ်။သီရိလင်ကာမှာတော့တရုတ်အကြွေမဆက်နိုင်တဲ့ပြဿနာတက်နေပါတယ်။အဖက်ဆင်ကဏ္ဍတွေတဲမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တို့ကိုနားဆင်ကြရပါမယ်ရှင်။ခုရင်ဆုံးတော့ဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့ကသတင်းတွေကိုပြောပြပေးမှာဖြစ်ပါတယ်
။ယူကရိန်းကိုတောက်ရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ကရုရှားရန်ကိုခုခံနေရတဲ့ယူကရိန်းအတွက်စစ်ရေးအကူအညီတွေထပ်ပြီးပေးရမယ်လို့ကတိပေးအပ်ခဲ့ပါတယ်။ယူကရိန်းနိုင်ငံတဲကတချို့နေရာတွေမှာရုရှားကလူမဆန်တဲ့လုပ်ရပ်တွေကိုလုပ်ဖို့ကြိုးစားနေချိန်မှာယူကရိန်းနိုင်ငံသားတွေကတော့ကြံ့ကြံ့ခံရင်ဆိုင်ရပ်တည်နေကြတာဖြစ်ပြီးဒီလိုရပ်တည်နေတာဟာသူတို့ကိုကမ္ဘာကလက်တွေပြီးပံ့ပိုးချတာကြောင့်ဖြစ်ကြောင်းဝန်ကြီးဘလင်ကင်ကကာကွယ်ဝင်ကြီးလွိုက်အော့စတင်နဲ့အတူယူကရိန်းနိုင်ငံကီယက်မြို့ကပြန်ပိုလန်မှာပြုတ်လုတဲ့တင်းနယ်လာနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရုရှားရဲ့စီးရည်ရွယ်ချက်ကလည်းအောင်မြင်မှုမရှိဘူးလို့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုရုရှားလက်အောက်ကိုပြန်ပြီးသွတ်သွင်းမယ်လို့ပြောပြီးယူကရိန်းရဲ့အချုပ်ချံအာဏာပိုင်ဆိုင်မှုနဲ့လွတ်လပ်မှုကိုဖယ်ရှားချင်နေတာဖြစ်ပေမဲ့ဒါဟာဖြစ်မလာဘူးဆိုတာရှင်းရှင်းလင်းလင်းတွေ့နေရတာကြောင့်တကယ်ဆိုယူကရိန်းဘက်ကနေအောင်နိုင်နေပြီဖြစ်ကြောင်းလည်းပြောပါတယ်။တနင်္လာနေ့မှာပဲရုရှားကယူကရိန်းမှာတိုက်ခိုက်မှုတွေထပ်ပြီးလုပ်ခဲ့တဲ့အတွက်ယူကရိန်းအရှေ့ဘက်ကရထားလမ်းနဲ့စီတိုလောင်ကန်တွေကိုထိမှန်ခဲ့ပါတယ်။ရုရှားကာကွယ်ဝင်ကြီးဌာနကတော့ရုရှားစစ်လေယာဉ်တွေကယူကရိန်းမှာပြစ်မှတ်56ခုကိုညာရင်းချင်းပဲဖျက်ဆီးပစ်ခဲ့တယ်လို့ပြောပါတယ်။ဂျာမနီအစိုးရကရုရှားတန်တမန်တွေကိုနှင်ထုတ်ခဲ့တာကိုလက်စားချေတုံ့ပြန်တဲ့အနေနဲ့အရေးအတွက်တူဂျာမနီတန်တမန်40ကိုမလိုလားအတူတွေဖြစ်နေရုရှားကနှင်ထုတ်လိုက်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဘာလင်ရုရှားတန်ယုံအရာရှိအများပြားကိုမလိုလားအတူတွေဖြစ်နေဂျာမနီအစိုးရကဧပြီလ4ရက်နေ့မှာကြေညာပြီးနှင်ထုတ်ခဲ့တာကြောင့်အခုလိုဆုံးဖြတ်ရတာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးအန်နလနဘာဘော့ကတော့သူတို့နှင်ထုတ်လိုက်တဲ့ရုရှားတွေဟာဂျာမနီမှာသူတို့ရှိနေခြင်းအတွင်တန်တမန်ရေးလုပ်ငန်းဘာတစ်ခုမှလုပ်တာမတွေ့ရဘဲဂျာမနီရဲ့လွတ်လပ်မှုနဲ့ဂျာမန်အတိုင်းဝိုင်းကြားတွေးဆမှုကိုဆန့်ကျင်တဲ့အလုပ်တွေကိုသာစနစ်တကျလှုပ်ဆောင်ခဲ့တာဖြစ်ကြောင်းပြောပါတယ်။အခုရုရှားကနေနှင်ထုတ်ခံရတဲ့တန်တမန်တွေကတော့ခက်ခဲတဲ့အခြေအနေအောက်မှာတော့နှစ်နိုင်ငံဆက်ဆံရေးအတွက်ကောင်းကောင်းမွန်မွန်ဆောင်ရွက်နေသူတွေဖြစ်တဲ့အတွက်နှင်ထုတ်တဲ့လုပ်ရဟာရုရှားအတွက်ပဲထိခိုက်စေမယ်လို့ပြောပါတယ်။ယူကရိန်းကဘူချာမျိုးကလေးမှာအရက်သားတွေအစုလိုက်တပ်ဖြတ်ခံရတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ရုရှားတန်တမန်တွေကိုနှင်ထုတ်တဲ့ဥရောပနိုင်ငံအများပြားထဲမှာဂျာမနီနိုင်ငံလည်းပါဝင်ခဲ့တာဖြစ်ပါတယ်။နှစ်လကြာနေပြီဖြစ်တဲ့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုအတွင်းရုရှားဘက်ကစစ်ရာဇဝတ်မှုတွေကျူးလွန်ခြင်းရှိမရှိနိုင်ငံတကာစုံစမ်းစစ်ဆေးမှုမှာပရမဆုံးချိန်ဖြစ်နေပါဝင်ဆောင်ရွက်မှာဖြစ်ကြောင်း ICC နိုင်ငံတကာရာဇဝတ်မှုတရားရုံးကတနင်္လာနေ့မှာပြောကြားလိုက်ပါတယ် ICC ရှေ့နေကာရမ်ခန်းဟာလီတူရေးနီးယားပိုလန်နဲ့ယူကရိန်းနိုင်ငံတွေကအစိုးရရှေ့နေချုပ်တွေနဲ့လက်တွဲပြီးဆောင်ရွက်ဖို့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ဥရောပသမဂ္ဂရာဇဝတ်မှုဆိုင်ရာတရားရေးပူးပေါင်းဆောင်ရွက်တဲ့ Eurojust အဖွဲ့ကပြောပါတယ်ယူကရိန်းမှာကျူးလွန်တာခံရတဲ့နိုင်ငံတကာရာဇဝတ်မှုတွေအတွက်အချက်လက်တွေကိုထိထိရောက်ရောက်စုဆောင်းမှာဖြစ်ပြီးဂ ချူလွန်သူတွေအပြစ်ဒဏ်ချခံရစေဖို့အတွက်လုပ်မယ်လို့ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကသတင်းစကားပါလိုက်တာဖြစ်ကြောင်းလဲ Eurojust ကကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းအစိုးရရဲ့ညွှန်ကြားမှုနဲ့ရုရှားအစိုးရလိုလားတဲ့ရုပ်တံအစီအစဉ်တင်ဆက်သူဗလာဒီမီယာဆိုလော့ဗျော့ဖ်ကိုလောက်ကျန်ဖို့အတွက်ကြံစီတယ်လို့ဆဆွဲပြီးနာဇီလက်တဲ့အကြမ်းဖက်အဖွဲ့လို့ဆိုတဲ့အဖွဲ့ကအဖွဲ့ဝင်တွေကိုတနင်္လာနေ့ကဖမ်းဆီးလိုက်ကြောင်းရုရှားအစိုးရကပြောပါတယ်။တရားမဝင်အဖွဲ့အစည်းဖြစ်နေတတ်မှတ်ထားတဲ့ National Socialism White Power အကြမ်းဖက်အဖွဲ့အစည်းကအဖွဲ့အသားတွေကိုရုရှားဗဟိုအစိုးရစုံစမ်းရေးကော်မတီကဖမ်းဆီးခဲ့တာလို့ရုရှားလုံခြုံရေးဌာန FSB ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီနာမည်ကျော်ရုရှားသတင်းသမားကိုလောက်ကျံဖို့စူးစမ်းမှုမှာအမေရိကန်ထောက်လှမ်းရေးကပါဝင်ပတ်သက်နေတယ်လို့ပြောပါတယ
်။ Что нам известно по фамилии известно
куратор из западных служб. ထောက်လှမ်းရေးကညွှန်ကြားနေတယ်။နာမည်နဲ့တူကသိပါတယ်။ American CIA ဗဟိုထောက်လှမ်းရေး agency ကပဲပေါ့။ Ukraine ထောက်လှမ်းရေးနဲ့တွဲပြီးလုပ်နေတဲ့သူပါလို့ပြောပါတယ်။ဒါပေမဲ့နာမည်အတိအကျကိုတော့ထုတ်မပြောပါဘူး။သတင်းသမား Solovyov ကိုရုရှားအစိုးရဝါဒဖြန့်သူတူဖြစ်နေEU ဥရောပသမဂ္ဂကဒဏ်ခတ်အရေးယူထားတာပ
ါ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6ရက်နေ့ကနေ9ရက်နေ့အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလမီတာ190 kHz 1505ရိုးကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်။မြန်မာနိုင်ငံကပဋိပက္ခတွေကူညီဖြည့်ရှင်းပေးဖို့အာဆီယံကချမှတ်ထားတဲ့အချက်၅ချက်ကိုမြန်မာအာဏာသိမ်းစစ်ကောင်စီကပူပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်အခြေအနေတွေတိုးတက်လာခြင်းမရှိဘူးလို့ပြင်သစ်အစိုးရကပြစ်တင်ဝေဖန်လိုက်ပါတယ်။ဧပြီလ24ရက်နေ့ကအင်ဒိုနီးရှားမှာအာဆီယံခေါင်းဆောင်အနေနဲ့မြန်မာအရေးဆွေးနွေးခဲ့ပြီးမှပြင်သစ်အစိုးရကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်မြန်မာပြည်သူတွေရဲ့ဆန္ဒနဲ့အညီအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့မြန်မာနိုင်ငံပဋိပက္ခဖြည့်ရှင်းရေးနဲ့ပတ်သက်တဲ့လှုပ်ဆောင်ချက်တွေနဲ့နှီးလန်းတွေကိုထောက်ခံသွားမှာဖြစ်ကြောင်းပြင်သစ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကကျူးလွန်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG, CRPH အပါအဝင်ဒီမိုကရေစီလိုလားတဲ့အဖွဲ့တွေအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးရေးတရက်ကိုလှုပ်ဆောင်ဖို့ဟာမြန်မာနိုင်ငံကပဋိပက္ခတွေအဆုံးသတ်နိုင်ဖို့အတွက်အရေးကြီးတဲ့ကိစ္စဖြစ်ကြောင်းကိုလည်းပြောဆိုထားပါတယ်ပြည်내ရက်ဆက်မှုတွေကြားကနောက်မတွန်ဘဲတတ်သိရှိစွာဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူတွေကိုထောက်ခံပါကြောင်းကိုလည်းပြင်သစ်အစိုးရကထပ်မံအတည်ပြုပြောဆိုပါတယ်အိန္ဒိယနဲ့ EU ဥရောပသမဂ္ဂတို့အကြားကုန်သွယ်ရေးနဲ့နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်ပူးတွဲကောင်စီတရက်ကိုထူထောင်ဖို့တနင်္လာနေ့မှာသဘောတူလိုက်ပါတယ်ဥရောပသမဂ္ဂဥက္ကဋ္ဌအာစလာဖွန်ဒါလီယွန်ဟာအိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကိုနှစ်ရက်ကြာအလည်ပတ်ရောက်ရှိနေပါတယ်ဒီခီးစဉ်ဟာရုရှားနဲ့နှိစက်တဲ့အိန္ဒိယရဲ့ဆက်ဆံရေးကိုပြောင်းလဲလာဖို့ကြိုးပမ်းမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ရုရှားဟာအိန္ဒိယရဲ့အဓိကလက်နက်တင်ပို့သူဖြစ်ပြီးယူကရိန်းကိုကျူးကျော်ပြီးနောက်အိန္ဒိယထိပ်ပိုင်းခေါင်းဆောင်ရုရှားကိုတွားရောက်ခဲ့ပါတယ်။အိန္ဒိယနဲ့အခုလိုနည်းပညာဆိုင်ရာသဘောတူညီချက်ချုပ်ဆိုထားတာဟာ EU ပင်ရဲ့ American တနိုင်ငံပဲရှိပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံခဲ့တဲ့ EU ဥက္ကဋ္ဌကပြောဆိုရမှာဒီကနေ့ဆက်ဆံရေးဟာအရင်ကထက်အရေးပါပါတယ်။နှစ်ဖက်အကြားတူညီချက်တွေအများကြီးရှိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံရေးအခင်းအကျင်းနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်လို့ပြောဆိုခဲ့ပါတယ်။ EU အနေနဲ့အိန္ဒိယကိုဥရောပထုတ်စစ်လက်နက်ပစ္စည်းတွေတိုးမြှင့်ရောင်းချပေးဖို့ကမ်းလှမ်းနိုင်ပါတယ်။ဒါအပြင်လွတ်လပ်စွာကုန်သွယ်မှုနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမှုတွေကိုပြန်လည်စတင်နိုင်တယ်လို့ဒီတွဲဆုံမှုမတိုင်ခင်က EU အကြီးတန်းအရာရှိတူကပြောဆိုခဲ့ပါတယ်။ဟောင်ကောင်မှာမရွယ်ဘဲနဲ့ဥပဒေချိုးဖောက်သလိုဖြစ်မှဆိုတဲ့အတွက်ဟောင်ကောင်နိုင်ငံသားသတင်းတောက်များအသင်း FCC ကနှစ်စဉ်ပေးရနေတဲ့လူအခွင့်ရေးဆိုင်ရာသတင်းစုကိုရပ်ဆိုင်းထားလိုက်ကြောင်းတနင်္လာနေ့ကအသင်းရဲ့ဥက္ကဋ္ဌကကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။ဒီစုဟာနှစ်ပေါင်း25နှစ်လောက်ပေးခဲ့တာဖြစ်ပြီးအာရှတိုက်ရဲ့တန်ဖိုးထားရတဲ့သတင်းစုတစ်ခုလည်းဖြစ်ပါတယ်။ဟောင်ကောင်မှာ2020ခုနှစ်တရုတ်အစိုးရကအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းပြီးနောက်သတင်းလွတ်လပ်ခွင့်ဟာလည်းအတော်လေးထိခိုက်ပျက်စီးလာခဲ့ပါတယ်။ မသေးကြတဲ့ကိစ္စရပ်တွေနဲ့မယူရဘဲဥပဒေချိုးပေါက်တယ်လို့ဖြစ်မှာဆိုတဲ့အတွက်အခုလိုရဆိုင်လိုက်တာဖြစ်တယ်လို့အသင်းရဲ့ဥက္ကဋ္ဌဖြစ်တဲ့ Washington Post သတင်းစာရေးရဲ့သတင်းစာဆရာဟောင်းတဦးလည်းဖြစ်လက်ရှိဟောင်ကောင်သတင်းနဲ့စာနယ်ဇင်းအကြောင်းအုပ်ကြီးလည်းဖြစ်တဲ့ Keith Richburg ကပြောဆိုပါတယ်ဟောင်ကောင်အခြေအနေပြောင်းလာတဲ့မြောက်အသင်းဆက်လက်ရပ်တည်နိုင်ရေးအတွက်လိုက်ပါပြောင်းလဲလာရတယ်လို့လည်းပြောဆိုခဲ့ပါတယ်စိန်လန်းစုပြည်ရေးနဲ့ငြိမ်းချမ်းရေးလှုပ်ရှားမှု Greenpeace လှုပ်ရှားသူတွေဟာရုရှားနိုင်ငံကနေနော်ဝေနိုင်ငံကိုလောင်စာဆီတွေတည်ဆောင်လာတဲ့သင်္ဘောကိုတနင်္လာနေ့ကကမ်းမကတ်နိုင်အောင်ပိတ်ဆို့တားဆီးထားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့အတွက်ကန့်ကွက်တဲ့အနေနဲ့အခုလိုလှုပ်ဆောင်တာဖြစ်ပါတယ်။ရုရှားကအတ်စ်လူဂါထုတ်လောင်စာဆီတွေတည်ဆောင်လာတဲ့ပင်လယ်ကူးသင်္ဘောဟာနော်ဝေမြို့တော်အော့စလိုနဲ့ကီလိုမီတာ80လောက်အကွာမှာရှိတဲ့ Exxon Mobil လောင်စာဆီချတဲ့စိတ်ကမ်းအနီးမှာတောက်ချရနာထားပါတယ်။ရေနံနဲ့လောင်စာဆီတွေဟာရာသီဥတုပျက်စီးစေတဲ့အခြေခံအကြောင်းတရားတင်မကပါဘူးစစ်ပွဲတွေနဲ့ပဋိပက္ခတွေရဲ့အခြေခံအကြောင်းအရာတစ်ခုဖြစ်ပါတယ်လို့ Norway Greenpeace အဖွဲ့ရဲ့ခေါင်းဆောင် 40 Plium ကပြောဆိုပါတယ်လှုပ်ရှားသူတွေဟာရေနံတွေတင်မောရဲ့ကြောက်စူးကျိုးနဲ့သူတို့ရဲ့တင်မောငယ်ကိုတန်ကျိုးနဲ့ပူတွဲထုံအောင်ထားပြီးရေနံတွေတင်မောထွက်လို့မရအောင်လုပ်ထားပါတယ်ဒါအပြင် Norway အစိုးရအနေနဲ့ Russia ကနေလောင်စာဆီတင်သွင်းတာကိုပိတ်ပင်ဖို့နဲ့Exxon Company အနေနဲ့ရုရှားနဲ့စာချုပ်ထားတာတွေကိုပယ်ပြတ်ဖြစ်ဖို့တောင်းဆိုထားပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစောမူကျော်တို့ပြောပြပေးခဲ့တာဖြစ်ပါတယ်အခုကတော့မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွေကစစ်ရေးအခြေအနေတွေကိုတင်ပြပေးမှာဖြစ်ပါတယ်မွန်ပြည်နယ်ဘီလင်းမြို့နယ်တဲက KNU ထင်းချုပ်တဲ့ဒေသမှာရှိတဲ့ကြေးရွာ900ကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရပြီးဒေသခံ 9,000 လောက်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတယ်လို့ KNU ကရင်အမျိုးသားအစည်းအရုံးက AB လ25ရက်နေ့ကသတင်းထုတ်ပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှာကတင်ပြထားပါတယ်ရှင
်ကရင်အမျိုးသားအစည်းအရုံး KNU တက်မှတည်ပထုံခရိုင်တွင်းကဘီလင်းမြို့နယ်ထဲမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကရင်မျိုးသားကာကွယ်ရေးတပ် KNDO နဲ့စစ်ကောင်စီတပ်နဲ့နယ်ကြားစောင့်တပ် BGF တို့နှစ်ဖက်တိုက်ပွဲပြင်းထန်နေတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကကြေးရွာတွေဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်ဆိုပြီး KNU ကဆိုပါတယ်ဒီအတွက်ဘီလင်းမြို့နယ်တဲကကြေးရွာတွေတဲကိုလက်နက်ကြီးကြီးစံတွေကျရောက်ခဲ့တာကြောင့်ပြည်သူတွေထိခိုက်ဒဏ်ရာရသလိုအိမ်တွေလည်းပျက်စီးခဲ့ပါတယ်AB လ23ရက်နေ့ကစပြီးတိုက်ပွဲတွေပြင်းထန်တဲ့အတွက်ကြေးရွာပေါင်း900လောက်ကဒေသခံပြည်သူ 9,000 လောက်ဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။ကရင်မျိုးသားအစည်းအရုံးနိုင်ငံခြားရေးဌာနတာဝန်ခံဖရိုစောတော်နီကတော့စစ်ကောင်စီတပ်တွေအနေနဲ့ပြည်သူတွေနေထိုင်နေတဲ့ကြေးရွာတွေကိုပြစ်မှတ်ထားလုဆောင်နေတာဖြစ်တယ်ဆိုပြီးပြောပါတယ်။
တက်ပြောချစ်တာတယ်လည်းနည်းပြီးတယ်ရန်နဲ့လျှောက်ပြစ်နေတဲ့အခါကျတော့အဲ့မှာမလို့မကင်းလို့ဟိုရစားတဲ့နေရာမှာရောရောပြီးဦးပါပြီးလွားနေတဲ့ဟိုဆေးရောင်တွေဆိုတော့ဟိုလွတ်ပြင်းတဲ့နေရာကိုရှေ့ရတဲ့အတိုင်းတော့အများရှိတယ်။ level ဒါတော့လုံးဝဟိုလက်ခံလို့မရတဲ့အနေထားမှရှိပါတယ်။ဟိုအရင်ပွားတာပြစ်ပြစ်ပြစ်ပြစ်ရှိနေတာတိုက်ရတာမဆန်းဘူးလေလို့တို့အရသာပြမလွတ်လွတ်တာတော့လုံးဝမပြင့်တော့ပါဘူး
။ဘီလင်းမြို့နယ်ကထောင်ထဲချီရှိတဲ့ပြည်သူတွေဟာလက်နက်ကြီးကြီးစံတွေလွတ်နိုင်မဲ့နေရာတွေကို AB လ25ရက်နေ့ထိထွက်ပြေးတိမ်းရှောင်နေဆဲဖြစ်တယ်လို့လဲကရင်သတင်းစင်ကတာဝန်ခံအက်ဒီတာစောသိမ့်မြင့်ကလည်းပြောပါတယ
်ဒီတထုပ်ကကဒီဘီလင်းမြို့နယ်ဘက်ကလေ23ရက်နေ့ကစပြီးတော့အခုချိန်လေးပေါ်တော့နော်ဒီစိုက်ပွဲတွေပြင်းထန်တစ်ထက်ပြင်းထန်လာတယ်ပြစ်ခတ်မှုတွေလည်းတော်တော်များများရှိတယ်နောက်ပြီးတော့ဒီလက်နက်ကြီးတွေကြောင့်ဒီပြည်သူတွေလည်းအဲ့မှာထောင်ထဲကြီးတော့ထွက်ပြေးတိမ်းရှောင်နေကြတော့တော့ဗောလေသူအဓိကတိတ်ဆောင်နေကြတာကတော့အာရွာတဲ့ဟိုဘောအနီးနားမှာရှိတဲ့ကြောက်ကူလိုလိုင်ကူကြောက်ဆောင်ဒီနောက်အဲ့လိုသူတို့ဖိုကပ်ပြီးတော့သာတိတ်ဆောင်ကြတာပေါ့လေဟိုဘောဒီဒီအမြောက်တွေနဲ့လမ်းထုတာပေါ့အဲ့မှာရွာသားတွေလည်းဒီလက်နဲ့ကြီးရံရောက်ပေါ့လေလက်ဖိလက်ကြောက်ရုံတော့ဒီထုံနဲ့ကြည့်တဲ့ရွာသားတွေကတော့သူတို့ဒီလူလည်းလို့ယူဆတဲ့နေရာဟိုသူတို့ဆက်ပြီးတိတ်ဆောင်နေကြတာပေါ့လေ
KNU ထိန်းချုပ်ရာဘီလင်းမြို့နယ်ဝင်းတာပန်ကျေးနယ်မြစ်ကျိုးကျေးနယ်အတွင်းမှာရှိတဲ့ကျေးရွာပေါင်း900ရွာကလူရေ 9,000 နီးပါးဟာနေရက်စွန့်ခွာကဘေးလွတ်ရာနေရာများကိုထွက်ပြေးတိမ်းရှောင်နေရပြီးစံစေးဝါးနဲ့အခြေခံအစားအသောက်များလိုအပ်နေကြောင်းစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကလည်းပြောပါတယ်ဘီလင်းမြို့နယ်အတွင်းမှာရှိတဲ့စ စစ်ကောင်စီရဲ့တပ်စခန်းတစ်ခုဖြစ်တဲ့ 6K နဲ့ဝင်းတာပန်စခန်းတွေကို၃ရက်အတွင်းဖယ်ရှားပေးဖို့အတွက် KNU တပ်မှ၁နယ်မြေမှာအခြေစိုက်ထားတဲ့ကရင်အမျိုးသားကာကွယ်ရေးတပ် KNDO ကဧပြီလ20ရက်နေ့ကတတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ဒီနောက်မှာတော့စစ်ကောင်စီဘက်ကဖယ်ရှားတာမျိုးမရှိခဲ့တာကြောင့်နှစ်ဖက်စီရင်တင်းမာမှုတွေဖြစ်လာပြီးဧပြီလ23ရက်နေ့ကစပြီးတိုက်ပွဲတွေပြင်းထန်လာပါတယ်။ဒီအတွက်အဲ့ဒီဒေသအတွင်းမှာ၃ရက်အတွင်းစစ်ဘေးရှောင်သူ9000လောက်ထိရှိလာပါတယ်ရှင်။
မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။မွန်ပြည်နယ်ဘက်ကဒေသခံတွေထွက်ပြေးရတဲ့အခြေအနေပြီးမှတော့ကရင်နဲ့စကိုင်းဘက်ကဒေသခံတွေထွက်ပြေးရတဲ့အခြေအနေကိုလည်းတင်ပြပေးပါဦးမယ်။စစ်ကောင်စီတပ်နဲ့နေမြေခံပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တဲ့ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ထဲမှာပစ်ခတ်မှုတွေရှိတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရတယ်လို့ပဲစစ်ကောင်စီကနေမြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းဝက်လက်မြို့နယ်ထဲမှာလည်းနေအိမ်တွေမိရှုခရံပြီးဒေသခံ2000ခွဲလောက်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်ဒေသခံပြည်သူတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ကရင်ပြည်နယ်နဲ့စကိုင်းတိုင်းကနောက်ဆုံးရအခြေအနေတွေကိုဒေါခင်မျိုးသက်ကစူးစီးတင်ပြထားပါတယ်ရှင်
။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ခလဲတကွန်တိုင်းကျေးရွာရဲစခန်းနာမှာဧပြီ23ရက်နေ့ကစစ်ကောင်စီတပ်နဲ့နေမြေခံပြည်သူကာကွယ်ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်မှာခလဲတကွန်တိုင်းကျေးရွာဘက်ကစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့မကြမ်းမကြာပစ်ခတ်နေတဲ့အတွက်နေင်းတွေမှမနေရကြဘူးလို့ရွာကန်တွေကပြောပါတယ်။မွန်ပြည်နယ်မှုရုံမြို့နယ်အဘစ်ကျေးရွာမှာအခြေစိုက်တဲ့အမြောက်တပ်318တိုင်းရင်းကနေ10မိုင်လောက်ဝေးတဲ့ခလဲတကွန်တိုင်းကျေးရွာဘက်ကိုလက်နက်ကြီးတွေနဲ့လှမ်းပစ်နေတာကြောင့်တနင်္ဂနွေနေ့ကထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတာပါ။ဒေသခံတွေဟာရဘာချံဥယျံချံတွေထဲမှာပုန်းရှောင်နေရတာဖြစ်ပြီးတနင်္လာနေ့ကတော့စစ်တပ်စစ်ကြောင်းနဲ့တိုးပြီးလူ10ယောက်လောက်အဖမ်းခံခဲ့ရတယ်လို့လုံကြုံရေးအမည်မဖော်လိုတဲ့ဒေသခံတူက VOA ကိုပြောပါတယ်။ရှင်းနေနေတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြောင့်အမျိုးသမီးတူတေဆုံးပြီး3ဦးရဲ့မနေဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရဲစခန်းရှိဖြတ်သွားမိသူတယောက်လည်းသတ်မှတ်ထိမှန်ခဲ့တာပါ။လက်နက်ကြီးပြစ်ခတ်မှုကြောင့်ခလဲတကွန်တိုင်းနန်းတိုင်းထွန်ပူးလိန်ဆတဲ့ပဝန်းကျင်ကျေးရွာကထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရတယ်လို့နောက်ဒေသခံတူကပြောပါတယ်။
အခုလက်ရှိတော့ဒီရွာထဲမှာလူတွေမရှိတော့သလောက်ပဲတော်တော်များများကထွက်သွားပြီပေါ့နော်။ဒီမနေ့ညကလေးကကိုလက်နဲ့ကြီးတန်တွေကြားပြီးတော့ဒီတချို့လော်ဘာချန်ထဲမှာကြားလာလို့ရှိတယ်လေ။အဲကျွန်တော်လုံချုံတော့အဲ့ဒါကျွန်တော်ဒီမနေ့ဆိုလို့ရှိကျွန်တော်ကော်လုံးရွာတော်တော်များများအကော်လုံးကြီးပါပေါ့နော်။ရွာထဲကထွက်သွားကြတယ
်။လက်ရှိမှာတိုက်ပွဲတွေရပ်ဆိုင်နေပေမဲ့စစ်ကောင်စီတပ်တွေကအရက်သားတွေရှိရလက်နဲ့ကြီးလက်နဲ့ငယ်တွေနဲ့ပစ်ခတ်နေတဲ့အတွက်နီးစပ်ရာဆွေမျိုးအိမ်တွေတောတောင်တွေတဲပုန်းခိုနေရတယ်လို့ပြောပါတယ်။တချိန်တည်းမှာပဲစကိုင်းတိုင်းရွှေဘိုခရိုင်ဝက်လက်မြို့နယ်နဲ့ဝင်းတူမြို့နယ်တွေမှာစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေမြေရှင်းလင်းရေးလုပ်နေတယ်လို့နေင်းတချို့မီးရှို့ခံရပြီးအရက်သားတေဆုံးမှုတွေရှိနေတဲ့အပြင်ကြေးရွာသား2000ခွဲလောက်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းဝက်လက်မြို့နယ်တွေကကြေးရွာတချို့ကိုစစ်ကောင်စီတပ်တွေတနင်္ဂနွေနေ့ညကလေးကဝင်ရောက်လာပြီးလူနေအိမ်တွေမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ရုံးပင်ကုန်းချေးရွာမှာတော့လူငယ်နှစ်ဦးအသက်ခံရရတယ်လို့ထွက်ပြေးတိမ်းရှောင်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
။စကားရီအင်းကအလုံးကြီးနဲ့တချောင်းစထိုးတယ်တစ်ဆိုင်ချေးရွာကိုမီးရှို့တယ်အခုအချိန်မှာရုံးပင်ကုန်းချေးရွာကိုမင်းများတချောင်းစလာပါနော်ကိုတို့ခွဲလေဒီကင်းကိုတိမ်းရှောင်နေတယ်အင်းကတော်တော်များတယ်အခုရုံးပင်ကုန်းကိုမီးရှို့နေတယ်မင်းများဖမ်းပြီးတဲ့ကလေး၃ယောက်ကတယောက်ကတော့ဝိဒူရန်ထွက်ပြီးတော့လွတ်သွားတယ်။နှစ်ယောက်ကတော့အသက်ခံရတယ်။အခုကျွာမီးရှို့နေတယ်ဖြစ်နေတယ်။ဒီဘက်ကအင်အားကအခုတို့မန်းလေးမရိယာဘက်ကနေပြီးတော့ကားကြီးနဲ့လာတာ။လာပြီးတော့မှကရှေးမကကိုတင်းမောနဲ့ကူးအင်အားကကမန်းကြီး300ကျော်
။ရုံးပင်ကုန်းချေးရွာနဲ့တစ်ဆိတ်ချေးရွာမှာမီးရှို့ဖျက်ဆီးခံရတဲ့လူနေအိမ်ကြီးဘလောက်ရှိနေတယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ထွက်ပြေးကြတဲ့ဒေသခံတွေအနေနဲ့သူတို့နေအိမ်စီပြန်ဖို့ပါခက်ခဲနေတယ်လို့ဒေသခံတဦးကပြောပါတယ
်ဒေသခံတွေကတော့မင်းညာကလေးရွာကြီးချုပ်ဆက်တွေအကုန်လုံးပြီးတယ်သူတို့စဝင်လာကြလက်နဲ့ကြီးနဲ့အကုန်ရမ်းပြီးတော့လေအကုန်လုံးထွက်ပြေးတိမ်းရှောင်နေကြရတယ်တော်ရဲတွေမှာဘုံပြန့်နှံ့နေတယ်ပေါ့အရင်တုန်းကတခါဝင်လေးတဲ့အဲ့တုန်းကတော့မီးမရှို့အိမ်တွေဟိုရှာသူတို့လိုချင်တာတွေရှာဖြစ်စီအခုကဘာစစ်ကြောင်းမှမရှိရဲဟိုတော့မဖြစ်သေးပဲနဲ့ကိုသူတို့ကအခုကတက်တက်ကိုစစ်ကြောင်းထုတ်ပြီးလာပြီးမီးရှို့
ဆစ်ဆောင်တွေကိုအကူအညီပေးနေတဲ့အဖွဲ့တွေပြုစုထားတဲ့စင်ရင်အရာစကိုင်းတိုင်းဝက်လက်မြို့နယ်ထဲမှာ2021မေလကစပြီးအခု April ဒုတိယပတ်အထိ မိရှုဖြက်ရှိခံရတဲ့လူနေအိမ်ခြေပေါင်းက300နီးပါးရှိနေတယ်လို့ပြောပါတယ်။စကိုင်းတိုင်းအထက်ပိုင်းဝင်းတုံနဲ့ကောလင်းချာကဝင်းတုံမြို့အပိုင်းစိန်လေရွာနားမှာလဲတောက်ကြံတဲ့စနေတွေမှာစစ်ကောင်စီနဲ့ဒေသခံကာဝေးတပ်ဖွဲ့တို့နှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တဲ့နောက်ဝင်းချင်ကကျေးရွာကိုးရွာကိုစစ်ကောင်စီဘက်ကမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
စိန်လေရွာကိုပထမဦးဆုံးရှုတယ်ပြီးတော့တပြေးတာရှမ်းစုအုတ်ရှိခုံကြောက်ပေါက်ခုံအလေခုံနဲ့အောင်ခုံအပါဝင်ကျွမ်းလာခုံတို့ကိုမရှုခဲ့တယ်ညာသူတို့တွေကဟုတ်ကဲ့ကြေးရကိုးရွာညာဟုတ်ကဲ့ဒုက္ခတွေကတော့အခုရွာပေါင်းလဲဝန်တုံမြို့နယ်ရဲ့ဆောင်းတန်းမှာရှိရွာပေါင်း40နီးပါးကစစ်အေးစစ်အခုထပ်ပြီးတိမ်းချောင်းနေရတယ်ပေါ့နော်အဲစစ်ဒေးချောင်းပြည်သူပေါင်း 15,000 ခန့်တူလာပြီဗ
ျဝန်တုံမြို့နယ်ထဲမှာအခုတစ်ချိန်ဟာပထမဆုံးမိရှုခံရတာဖြစ်ပြီးတနင်္လာနေ့မှာလဲဝင်းတုံမြို့နယ်အလုံးတောင်အနီးတိုက်ပွဲတွေဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီဒေသတွေမှာနေအိမ်တွေမိရှုခံရပြီးတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး
။ဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။မကြာခင်မှာတော့တရုတ်ရဲ့အချွေးကိုဆက်ဖို့အခက်အခဲဖြစ်နေတဲ့သရီလင်္ကာနိုင်ငံရဲ့အခြေအနေကိုတင်ပြပေးဖို့ရှိပါတယ်။အခုတော့ယူကရိန်းနိုင်ငံဘက်ကကလေးတွေအကြောင်းတင်ပြပေးပါဦးမယ်။ယူကရိန်းနိုင်ငံကိုရုရှားကျူးကျော်တဲ့စစ်ပွဲရဲ့အနှိဋ္ဌာယုံမြင့်ကွင်းတွေဖြစ်တဲ့ပောက်ကွဲမှုတွေ၊နေရစွန်ခွာထွက်ပြေးရတာတွေ၊ကြောက်ရွံ့မှုတွေဟာယူကရိန်းပြည်သူတွေအထူးသဖြင့်မိသားစုတွေနဲ့အတူအထိတ်တလန့်ထွက်ပြေးကြရတဲ့ကလေးငယ်တွေရဲ့စိတ်ထဲမှာကာလကြာရှည်ရိုက်ခတ်မှုတွေရှိနေကြပါတယ်။ဒီအကြောင်းပိုလန်နိုင်ငံယူကရိန်းဒုက္ခသည်စခန်းကနေ VOA သတင်းတောက်ဆီလီယာမန်ဒိုဇာပေးပို့တဲ့သတင်းဆောင်မကိုကိုခင်မောင်စုမင်းကပြောပြပေးပါမယ်ရှင်။
အပြစ်ကင်းစင်ကြတဲ့ယူကရိန်းကလေးငယ်တွေဟာနေရက်ဒေသနဲ့ဝေးကွာကြတဲ့ပိုလန်နိုင်ငံကစစ်ပြေးဒုက္ခသည်စခန်းမှာပြေးလွှာစော်ကစားနေကြပါတယ်။အင်မတန်နှူးနယ်ကြတဲ့ကလေးငယ်တွေဟာသူတို့နားမလည်ကြတဲ့စစ်ပွဲနဲ့ပတ်သက်တာတွေကိုကိုယ်တိုင်ကြုံတွေ့ကြားသည့်ခံစားနေကြရပါတယ်။ဒါနဲ့ပတ်သက်ပြီးအသက်9နှစ်အရွယ်ယူကရိန်းစစ်ပြေးဒုက္ခသည်ကလေးလေးမက်ဆင်အိုဆက်ချီရီကအခုလိုပြောပါတယ
်။
ပေါက်ကွဲတန်တွေအများကြီးကြားရတဲ့ရထားနဲ့သွားရတာခက်တယ်လေကြောင်းရန်ကာကွယ်ရေးအုပ်အော်ဆွဲတဲ့အတန်တွေနဲ့ပြဿနာတွေလည်းကြားနေကြရတယ်အရန်ကိုကြောက်တာပဲအိမ်ပေါ်မှာဒါမှမဟုတ်မြောက်ခန်းကိုသွားရတာကပိုကောင်းပါတယ်လို့အလုံးကိုပြောပြချင်ပါတယ်လို့သူပြောသွားတာပါဇာတိနေရမိမိအိမ်ကနေမိသားစုနဲ့အတူထွက်ပြေးကြတဲ့ကလေးငယ်တွေဟာသူတို့အနေနဲ့ပိုလန်မှာနေရတာကပိုပြီးလုံခြုံရတယ်လို့ယူဆနေကြပါတယ်အဲ့ဒီအထက်ကမက်ဆင်ဟာဆိုရင်အိုဒါဆာမျိုးလေးကနေဘာကြောင့်ထွက်ပြေးလာရသလဲဆိုတာသူ့ကိုယ်သူသတိထားမိပါတယ်အဲ့ဒီအတွက်သူပြောသွားတာကတော
့ဘီဝတ်နချဝါစစ်တိုရီ
ဘီဝိုင်လာ24ရက်နေ့မှာပောက်ကွဲတန်3ချက်ကြားတော့လေချောင်းရံအချက်ပြေးတန်ကြားရပါတယ်အဲ့ဒီနောက်ပုံမှန်လို့ဖြစ်သွားပါတယ်တပတ်နှစ်ပတ်သုံးပတ်လောက်ကြာတော့ရုရှားတွေကဘုံကျဲပြန်ပါတယ်၃ရက်လား၂ရက်လားမသိပါဘူးအဲ့ဒီနောက်ကျွန်တော်တို့အားလုံးအစားအစာနဲ့ရေတွေစုဆောင်းကြရပါတယ်လို့သူပြောသွားတာပါပိုလန်နယ်ဇက်ကိုကလေးငယ်တွေဟာမိသားစုနဲ့အတူရောက်ရှိလာတဲ့အခါမှာတော့သူတို့တွေကြုံတွေ့ခဲ့ရတဲ့ခြောက်ခြားပွဲစိတ်ဒဏ်ရာတွေရင်ထဲမှာကိန်းဝင်နေကြပါပြီလို့ဆယ်ကျော်သက်အရွယ်ဖြစ်တဲ့ယူကရိန်းလူငယ်လေးအန်ဂတာဂီဆာနော့ကပြောပါတယ်
အိုဘလစျန
်ချိုးနီယာတွေမှာသူတို့ကဒုံမြန်တွေအများကြီးပြစ်လွတ်နေတယ်လို့လေးမြန်တွေကလည်းအပေါ်မှာပြန်ဝဲနေပါတယ်ကျွန်တော်တို့ဒေသမှာဆိုရင်သူတို့ကလေးရင်တစင်းနဲ့အရာအလုံးကိုပြစ်ချခဲ့ပါတယ်တခြားဒေသတွေမှာဆိုရင်လည်းတင်ကားတွေရောက်လာပြီးအဆောက်အုံတွေကိုပြစ်ခတ်ခဲ့ပါတယ်လို့သူကပြောသွားတာပါငယ်ရွယ်တဲ့ကလေးငယ်တွေအတွေ့သူတို့ရဲ့ခံစားချက်တွေပြောပြဖို့ခက်ခဲနေကြပြီးတချို့ကတော့ဆုံးရှုံးခဲ့ရတာကိုမဝင့်မရဲပြောနေကြပါတယ်အဲ့ဒီအထက်ကယူကရိန်းကလေးငယ်မဆာနော့ပ်ကအခုလိုပြောပါတယ်
အမနဲ့အဆောက်အဦ
ယူကရိန်းမှာကြောင်တကောင်ထားခဲ့ပြီးကျွန်တော်ရဲ့အဖိုးနဲ့အဖွားလည်းအဲ့ဒီမှာပဲနေခဲ့ပါတယ်ကျွန်တော်ကဂီတကြောင်တက်တယ်ဘတ်စကတ်ဘောလည်းကစားတယ်စန်နီယာလည်းတီးပါတယ်လို့သူပြောသွားတာပါစစ်ပြေးဒုက္ခသည်ကလေးငယ်တချို့ကအနာဂတ်အတွက်တတိယနိုင်ငံတစ်ခုခုကိုသွားဖို့မျှော်မှန်းကြပြီးတချို့ကတော့ကိုယ့်အိမ်ကိုပဲပြောင်းရင်ညပါတယ
်
ကျွန်တော်ကအိမ်ပြောင်းခြင်းတယ်အိမ်မှာကြောင်လေးနဲ့ခွေးလေးရှိတယ်သူတို့ကိုတိတ်လွမ်းတာပဲဒါပေမဲ့ပြန်ဖို့ကတော့တော်တော်နဲ့မလွယ်ပါဘူးလို့သူကပြောသွားတာပါသူ့အနေနဲ့အရွယ်နဲ့မလိုက်ရုရှားကျူးကျော်စစ်အပေါ်မကြေမနက်ဖြစ်နေပြီးမျိုးချစ်စိတ်တွေကိုလည်းပေါ်ထုတ်ပြသနေပါတယ
်
ကျွန်တော်ကတော့ကိုယ့်နိုင်ငံကိုကာကွယ်ဖို့အတွက်စစ်သားပဲလုပ်ချင်တယ်လို့ပြောသွားတာပါအခုပြောတဲ့မက်ဆင်လိုပဲမိဘတွေနဲ့အတူဒုက္ခတွေကြုံတွေ့ကြမ်းကြမ်းခံခဲ့ရတဲ့ယူကရိန်းစစ်ပြေးဒုက္ခသည်ကလေးငယ်တွေအနေနဲ့သူတို့ရဲ့မိဘတွေနဲ့အတူခံစားကြုံတွေ့ခဲ့ရတာတွေဟာသူတို့တဘွားစာလုံးစိတ်ဒဏ်ရာတွေအနေနဲ့ခံစားနေကြရမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းစစ်ပွဲကိုကြုံနေရတဲ့ကလင်းငယ်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးဥက္ကမောင်းဆိုမျိုးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနိမနခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မကြာခင်မှာတော့မြန်မာနိုင်ငံရဲ့လောင်စာဆီရှပမှုပြဿနာက80ဖြစ်နိုင်တယ်လားဆိုတာကိုတင်ပြထားတဲ့အပတ်စဉ်စီးပွားရေးအစီအစဉ်အပြင်တခြားအပတ်စဉ်ခဏတွေကိုလည်းနားဆင်ကြရပါမယ်ရှင်။အခုတော့သီရိလင်ကာနိုင်ငံဘက်ကသတင်းဆောင်မကိုတင်ပြပါမယ်။တရုတ်ရဲ့အကြွေပြတ်မဆက်နိုင်ဖြစ်နေတဲ့သီရိလင်ကာနိုင်ငံရဲ့အခြေအနေကြောင့်ကမ္ဘာမှာတရုတ်ရဲ့ပုံရိပ်ကိုလည်းထိခိုက်စေပါတယ်။သီရိလင်ကာဘက်ကအကူအညီတောင်းတာကိုလည်းတရုတ်ကလစ်လျူရှုထားပါတယ်။စိုက်ဘဲဒါဂူပတာရဲ့သတင်းဆောင်ပါကိုနားဆင်ကြပါရှင်။ဗန္ဒာရေးချက်တဲကြီးနဲ့ရင်ဆိုင်နေရတဲ့သီရိလင်ကာနိုင်ငံကဒေါ်လာသန်း 2,500 လောက်တရုတ်ထံကအရေးပေါ်အကူအညီရဖို့ကြိုးပမ်းနေပါတယ်။သီရိလင်ကာဘက်ကဗန္ဒာရေးအကူအညီတောင်းခံပြီးသတင်းပတ်တွေအကြားတောက်ချန်နေမှာတော့ချက်ချင်းအရေးပေါ်လူသားချင်းစာနာထောက်ကူမှုအဖြစ်ဒေါ်လာ30တန်းထပ်တိုးပေးမယ်အကြောင်းတရုတ်အာဏာပိုင်တို့ကအကြောင်းပြန်ခဲ့ပါတယ်။သီရိလင်ကာနိုင်ငံမြို့တော်ကိုလံဘိုကိုပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီလာရောက်ဆင်မလဲတရုတ်ရဲ့ချင်းငွေဒေါ်လာ17ဘီလီယံကိုပြန်ဆက်တာဆိုင်ငံပေးရေးသီရိလင်ကာအစိုးရကအဆိုပြုထားပေမဲ့လည်းတရုတ်ဘက်ကတော့အကြောင်းမပြန်သေးပါဘူး။ဖွံ့ဖြိုးဆဲနိုင်ငံတွေမှီခိုနိုင်တဲ့မိတ်ဆွေကောင်းဆိုတဲ့ပုံရိပ်ရဖို့တရုတ်ကနှစ်နဲ့ချီကြိုးစားနေတာပါ။ဒါပေမဲ့လည်းသီရိလင်ကာသမ္မတဂိုတာဘာယာရာဂျပက္ဆာပါဝင်ခေါင်းဆောင်တွေကတော့ချင်းငွေဆိုင်ငံရေးလူသည့်ရှင်ချအထက်ထပ်ပန်ကြားနေတဲ့ကိစ္စကတက်တည်ပြနေပါတယ်။ကမ္ဘာလမ်းစီမံကိန်းဖြစ်တဲ့တရုတ်ရဲ့အခြေခံအဆောက်အုံတွေတည်ဆောက်ရေးအစီအစဉ်ကိုဒါဇင်နဲ့ချီတဲ့အစိုးရတွေဘက်ကချမှတ်ဆောင်ရွက်လာနေဖို့တရုတ်ဘက်ကကြိုးစားနေတာနဲ့အတူပုံရိပ်ကောင်းရာရေးကတရုတ်အတွက်အရေးကြီးပါတယ်။2003ခုနှစ်ကတည်းကစလို့ BRI ကမ္ဘာလမ်းစီမံကိန်းအတွက်တရုတ်အစိုးရကဒေါ်လာ800ဘီလီယံထည့်သွင်းထားပြီးဖြစ်ပါတယ်။အမေရိကန်လွှမ်းမိုးမှုလို့တရုတ်ကပြောဆိုပြီးဒီအချက်ကိုထပ်မံရှင်းပြမှုအနေနဲ့တရုတ်ဆောက်လုပ်ရေးကုမ္ပဏီတွေအတွက်စားကြုပ်တွေရရှိရေးကုန်စည်တွေပို့ပြီးရောင်းချနိုင်ရေးတရုတ်ရဲ့ကြိုးစားမှုမှာကမ္ဘာလမ်းစီမံကိန်းကအရေးကြီးပါတယ်။တစ်ဖက်မှာလည်းအမေရိကန်အပါအဝင်တချို့သောနိုင်ငံတွေကတရုတ်ဟာစီးပွားရေးအင်အားနည်းတဲ့နိုင်ငံတွေကိုသူတို့ထံဒူးထောက်လာစေပြီးသူတို့အပေါ်မှီခိုလာစေရေးအတွက်အကျွေးထောင်ချောက်တန်တမန်ရေးကိုအသုံးပြုတယ်လို့စွပ်စွဲကြပါတယ်။တရုတ်တန်တမန်တွေကတော့ဒီလိုဆွဆွဲချက်တွေကိုအကျဉ်းချင်းအခါခါညှင်းပါတယ်။ကမ္ဘာလမ်းချင်းငွေတွေကိုဖြည့်လျှော့ပေးဖို့တရုတ်ဘက်ကမလိုလားတာကိုတော့သုံးသက်သူတွေနဲ့တန်တမန်တွေကြားမှာထူးဆန်းနေပါတယ်။စင်ကာပူအမျိုးသားတက္ကသိုလ်ကအကြီးအကဲပညာရှင်ဂါနီရှန်ဝီဂရာရာဂျာကအခုလိုပြောပါတယ်
။တီရီလင်ကာရဲ့အကျွေးတွေကိုပြန်လည်စီစဉ်ပေးဖို့ဒါမှမဟုတ်လည်းဆိုင်းငံ့ပေးဖို့အတွက်တရုတ်ဘက်ကတုံ့ဆိုင်နေပါတယ်။ငွေချေးရဲ့လှုပ်ထုံးလုံးဒီမှာအစဉ်အလာအစ်စ်တစ်ခုဖြစ်သွားမှာကိုတရုတ်ကစိုးရိမ်နေတာပါ။အ
ိန္ဒိယနိုင်ငံနယူးဒေလီကကာကွယ်ရေးဆိုင်ရာလေလာသုံးသပ်မှုမနောဟာပရိကာအင်စတီကျူကပညာရှင်ဂါလ်ဘန်ဆူတာနာကတော့သီရိလင်ကာရဲ့အကျွေးတွေကိုဆိုင်းငံ့ပေးဖို့တရုတ်ဘက်ကညှဉ်းဆန်နေတာရဲ့နောက်ွယ်မှာအကြောင်းရှိတယ်လို့ယူဆပါတယ
်။သီရိလင်ကာဘက်ကအကျွေးကိုအချိန်မီမပေးနိုင်တာကိုတရုတ်ကအခွင့်ကောင်းယူခြင်းနေတာပါ။အကျွေးနဲ့ပစ္စည်းလဲလှယ်ပြီးသီရိလင်ကာမှာမြေအပိုင်ရဖို့အတွက်အချိန်ကောင်းကိုတရုတ်ကစောင့်နေတာပ
ါဒီလိုအကျွေးနဲ့အလဲလှယ်လုပ်မယ်ဆိုရင်တော့ချင်းငွေတွေကပိုင်ဆိုင်မှုအဖြစ်ပြောင်းသွားပြီးသီရိလင်ကာစီမံကိန်းကိုတရုတ်ကပိုင်ဆိုင်ခွင့်ရမှာဖြစ်ပါတယ်တရုတ်ရဲ့ရန်ပုံငွေနဲ့တိစောက်တဲ့သီရိလင်ကာရဲ့ဟမ်ဘန်တိုတာစစ်ကမ်းစီမံကိန်းကိုဆူတာနာကဥပမာပြပါတယ်သီရိလင်ကာဘက်ကအချိန်မီအကျွေးမဆန်နိုင်တာကြောင့်2019ခုနှစ်မှာအကျွေးနယ်ပိုင်ဆိုင်မှုလဲလှယ်တဲ့လုံထုံးလုံနီကိုပြောင်းထားတာဖြစ်ပြီးအခုဆိုရင်စိတ်ကမ်းရဲ80ရာခိုင်နှုန်းပိုင်ဆိုင်မှုကိုတရုတ်ကအကျွေးနယ်သိမ်းထားပြီးဖြစ်ပါတယ်။သီရိလင်ကာရဲ့ပုံရိပ်ကြောင့်တခြားနိုင်ငံတွေအတွင်းက BRI ကမ္ဘာလမ်းစီမံကိန်းအပေါ်ထိခိုက်မဲ့အရေးကိုလည်းတရုတ်ကမစိုးရိမ်ပါဘူး။စီမံကိန်းသစ်တွေအတွက်ငွေမရှိတာကြောင့်တခြားနိုင်ငံတွေကတရုတ်ထံကငွေချေးချမှာဖြစ်ပြီးဒီလိုဆုံးဖြတ်ဖို့အတွက်လည်းတရုတ်ရဲ့ပုံရိပ်ကိုထည့်ပြီးတော့စဉ်းစားလို့မရှိဘူးလို့လည်းဆူတာနာကပြောပါတယ်။ဒီနိုင်ငံတွေဟာသူတို့ပြည်တွင်းအခြေအနေကိုသာစဉ်းစားပြီးအကူအညီပေးမဲ့နိုင်ငံတွေကိုရှာနေကြတာပါလို့လည်းသူမကထပ်လောင်းပြောပါတယ်ရှင
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇက်လန်းတွေ one click cloud ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOA American အသံရဲ့2022ခုနှစ်ဧပြီလ26ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50-51လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာနိုင်ငံရေးမှာတွင်တွင်ကျယ်ကျယ်သုံးနေတဲ့ဒဏ်ခတ်ပိတ်ဆို့မှုဆန်ရှင်ရဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒီနောက်မှာနားဆင်ကြရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့
ဈေးကတော့နည်းနည်းပြောင်းလဲသွားတယ်ဒီအပြောင်းလဲဟာကျွန်တော်တို့ဟိုတနေ့ပေါ့နော်ဝယ်တော့95ပေါ့နော်95ကိုမနေ့ပါအိမ်မှာအဲ့ဒီစီတွေသူ
တို့တန်းပါစင်စီပွားရေးအစီအစဉ်မှာနားဆင်ရပါမယ်ရှင်ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလှော်အစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုကတော့ဆန်ရှင်အကြောင်းကိုပြောပြပေးမှာပါ2022ခုနှစ်ဖေဖော်ဝါရီလကုန်ပိုင်းမှာယူကရိန်းနိုင်ငံကိုစတင်ထိုးစစ်ဆင်တဲ့ရုရှားချွတ်ချော်စစ်ကြောင့်နိုင်ငံတကာကအရေးယူတဲ့အနေနဲ့ရုရှားအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ထားပါတယ်။ဒီလိုပိတ်ဆို့မှုလုပ်လို့ရုရှားချွတ်ချော်စစ်ကိုရပ်တန့်နိုင်မှာလားဆန်ရှင်လို့အင်္ဂလိပ်လိုခေါ်တဲ့ဒဏ်ခတ်ပိတ်ဆို့မှုဆိုတာဘာပါလဲ။ကမ္ဘာနိုင်ငံရေးမှာဘယ်ချင်းကဆက်ပြီးတော့သုံးခဲ့တာလဲ VOA ပုံပြရုပ်သံမှာကိုဝင်းခံမောင်နဲ့မအေးသန္တာကျော်တို့တင်ပြထားပါတယ်ရှင်။
ရုရှားကယူကရိန်းနိုင်ငံကိုကျူးကျော်ဆစ်ဆင်ရတဲ့အတွက်ကြောင့်နိုင်ငံတော်တော်များများကစီးပွားရေးဒဏ်ခတ်ပိတ်ဆို့ထားကြတာပါဒီဒဏ်ခတ်ပိတ်ဆို့မှုမှာကဏ္ဍမျိုးစုံပါဝင်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကိုရိုင်းပါဝင်သူ့သမီး2ဦးအစ်မအစိုးရအဖွဲ့ဝင်တွေနဲ့ထိတ်တန့်ရုရှားစီးပွားရေးသမားတွေကိုလည်းပြစ်မှတ်ထားပါတယ်ဒဏ်ခတ်ပိတ်ဆို့မှုကြောင့်ရုရှားဘဏ်တွေနိုင်ငံတကာဘဏ်တွေနဲ့ဓာတ်ရိုက်ငွေလွှဲစနစ်Swift ကနေထုတ်ခံရပြီးတော့ရုရှားဘိုဘန်ရဲ့ပိုင်ဆိုင်မှုတွေထိချုပ်ခံရပါတယ်။ရုရှားပိုင်လေရင်တွေနိုင်ငံတော်တော်များများကနေထွက်ခွာလို့မရ၊ဖျက်ပြန်တန်းလို့မရ၊စိုက်ကက်လို့မရတော့ပါဘူး။ရုရှားကရေနံနဲ့သဘာဝတန်းငွေတင်သွင်းမှုကိုအမေရိကန်ပြည်သားစုကပိတ်လိုက်ပြီးတော့ဥရောပနိုင်ငံတွေကတော့ရုရှား Swift ကိုအသုံးပြုမှု၊ရှော့ချမဲ့အစီအစဉ်တွေကြီးညာထားပါတယ်။တွင်းကုန်ပိတ်ပင်မှုကလည်းတခြားရုရှားထွက်ကုန်တွေပေါ်မှာတက်ရောက်မှုရှိပြီးတော့ဆက်မှုထုတ်ကုန်ပစ္စည်းတွေကအစားတမောမြင့်စင်ခံပစ္စည်းတွေထိပါဝင်ပါတယ်။အမေရိကန်ကရုရှားနဲ့ပုံမှန်ကုန်သွယ်ရေးကိုရပ်ဆိုင်းထားပြီးဥရောပနိုင်ငံတွေကလည်းအလားတူဆောင်ရွက်မှုတွေလုပ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေကဘလောက်ထိရောက်မှုရှိသလဲဆိုတာအကြီးအကျယ်ဆွေးနွေးနေကြပြီးထောက်ခံသူတွေရောကန့်ကွက်သူတွေရောဥပမာတွေနဲ့ထောက်ပြကြပါတယ်။ထောက်ခံသူတွေကတော့ဒဏ်ခတ်ပိတ်ဆို့မှုကြောင့်2015မှာအီရန်နိုင်ငံကဆွေးနွေးပွဲစကဝိုင်းစီလာရပြီးသူတို့ရဲ့နျူကလီယာလုပ်ငန်းတွေရှော့ချဖို့သဘောတူခဲ့ရတယ်လို့ပြောပါတယ်။တောင်အာဖရိကမှာနိုင်ငံတကာကဒဏ်ခတ်ပိတ်ဆို့မှုတွေဆယ်စုနှစ်ကြာပြုလုပ်ခဲ့တာက1990ခုနှစ်မှာလူပြူလူမဲခွဲခြားရေးအစိုးရဏီကုန်းချုပ်သွားဖို့တရောင်းတင်နေရကနေပါဝင်ခဲ့တာပါနောက်ထပ်ကမ္ဘာစစ်ကြီးတစ်ခုရဲ့ဒဏ်ထပ်ပြီးတော့မခံရအောင်လို့ကာကွယ်ခြင်းတဲ့နိုင်ငံတွေနောက်နီးလန်းတွေရှာတာကြောင့်ပထမကမ္ဘာစစ်နောက်ပိုင်းမှာအရေးယူပိတ်ဆို့တဲ့နည်းသုံးတာပိုပြီးတော့ခေတ်စားလာပါတယ်1940မှာအမေရိကန်သမ္မတ Franklin Roosevelt ကရင်းနှီးရောင်းချမှုပိတ်တဲ့နည်းသုံးပြီးတော့ဒုတိယကမ္ဘာစစ်အတွင်းစပိန်နိုင်ငံဘယ်ဘက်ကမှမပါအောင်လုပ်နိုင်ခဲ့ပါတယ်။ဒါမဲ့လည်းနောက်တစ်နှစ်အကြာမှာပဲအဲ့ဒီနည်းလမ်းကိုဂျပန်ကိုသုံးပေမဲ့ရလက်ကစပိန်နဲ့အရန်ကွာပါတယ်။မကြောက်ပါဘူး။ဂျပန်ကပလဲစိကံကိုဘုံလာကျဲပြီးတော့အာရှတလွားမှလည်းထိုးစစ်ကိုအရှိန်မြှင့်ခဲ့ပါတယ်။သူ့ရဲ့ရည်ရွယ်ချက်တစ်စိတ်တစ်ပိုင်းကတော့ရင်းနှီးဖို့ရရှိနိုင်ဖို့ဖြစ်ပါတယ်။နာဇီဂျာမနီကိုစစ်ပွားရေးပိတ်ဆို့မှုလုပ်တာလည်းမအောင်မြင်ပဲဟစ်တလာရဲ့အကြံစီကိုမတားဆီးနိုင်ခဲ့ပါဘူး။ဒါတည်းဟစ်တလာကဒီအရေးယူပိတ်ဆို့မှုကိုစိုးရင်လို့သူ့နယ်မြေတွေလိုက်သိမ်းရတယ်လို့ပြောပါတယ်။ရာစုနှစ်တစ်ခုအတွင်းစစ်ပွားရေးအရာလုပ်ခဲ့တဲ့ဖြစ်ရက်190ကျော်ကိုကြည့်ရင်အရေးယူပိတ်ဆို့မှုလုပ်တာကအနည်းဆုံးတစ်စိတ်တစ်ပိုင်းဖြစ်ဖြစ်အောင်မြင်မှုရတာ၃ပုံတဘုံပဲရှိတာတွေ့ရပါတယ်။မအောင်မြင်တဲ့တာရကတွေမှာတော့ကျူဘာကိုအမေရိကန်ကဆယ်စုနှစ်တွေချီဒဏ်ခတ်ပိတ်ဆို့မှုလုပ်ထားပေမဲ့ကွန်မြူနီအစိုးရပြုံးမကြသလိုနိုင်ငံတကာပိတ်ဆို့မှုတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်လည်းရပ်မသွားပါဘူးလေလာတွေးရှိချက်တစ်ခုမှာတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးဆိုတာမျိုးရည်မှန်းချက်ပြော့ပြော့ပြားပြားဆိုရင်ဒဏ်ခတ်ပိတ်ဆို့မှုလုပ်တာအအောင်မြင်နိုင်ဆုံးမှာအစိုးရအပြောင်းလဲလုပ်ခိုင်းတာဒီမိုကရေစီစနစ်ကိုကူးပြောင်းခိုင်းတာမျိုးဆိုရင်အောင်မြင်မှုအနည်းပါပဲပြည်တော်စစ်စင်ရေးတခုကိုတားဆီးတာမျိုးဆိုရင်အောင်မြင်နိုင်မှုအနည်းဆုံးပါပဲ။ရုရှားကိုအရေးယူပိတ်ဆို့လို့ရုရှားငွေကြေးတန်ဖိုးအတက်ကျဖြစ်ပြီးတော့ နိုင်ငံတွင်ငွေကြေးဖောင်းပွမှုတွေမြင့်လာမှာပါ။အခြေအနေကရုရှားအတွက်နှစ်30ကာလအတွင်းအဆိုးဆုံးဖြစ်တယ်လို့ဝန်ကြီးချုပ်မစ်ဟီလ်မစ်ယူစတင်ကအေပီလမှာအကြီးမဲ့ပြုသွားပါတယ်။ဒါပေမဲ့လည်းတန်ခတ်ပိတ်ဆို့မှုကအခုထိတော့ရုရှားစစ်စင်ရေးကိုမတားနိုင်သေးပါဘူး။ရုရှားနိုင်ငံမှာစီးပွားရေးကအခြေအနေကိုလိုက်ပြီးတော့ချိန်ညှိပြောင်းလဲသွားလိမ့်မယ်။နိုင်ငံကပိုတောင်ခံနိုင်ရရှိအားကောင်းလာမယ်လို့နိုင်ငံသားရေးဝန်ကြီးကမလကပဲပြောသွားပါတယ်ရှင
်။မအေးတန်နာကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုမစ်စီမရုပ်မြင်သံကြားလိုက်မှလည်းကြည့်ရှုနိုင်ပါတယ်။နေ့စဉ်15မိနစ်စာထုတ်လွှင့်ပေးနေပါတယ်။နောက် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကို Democratic မြန်မာအတန် DBB ရုပ်သံလိုက်မှလည်းဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရုပ်သံကနေ့စဉ်ည9:00နာရီမှထုတ်လွှင့်တဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေနဲ့တွေ့ဆုံမြေမြန်ကန်းတွေအပတ်စဉ်ကဏ္ဍတွေကို DBB မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ကြပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွေ့ဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်ဗီဒီယိုမြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့အလှည့်ရောက်ပါပြီ။မကြာခင်မှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလှအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်။ပုဂ္ဂလိကသွင်းကုန်လုပ်ငန်းရှင်တွေရဲ့ပြည်ပကတင်သွင်းမှုကိုအဓိကမှီခိုရတဲ့မြန်မာ73လောင်စာဆီဈေးကွက်မှာနှစ်ရက်ကြာစီးပြက်လက်မှုဖြစ်ခဲ့တဲ့အကြောင်းရင်းကငွေမချေနိုင်ခဲ့တာကြောင့်ဖြစ်ပါတယ်။ပြည်ရင်းလောင်စာဆီလုံလောက်ရေးကနိုင်ငံခြားငွေရရှိရေးအပေါ်မှာမူတည်ပြီးကမ္ဘာဈေးကွက်မှာဈေးအတက်ဖြစ်နေတာကြောင့်ဈေးကတော့ကျမဲ့အခြေအနေမရှိဘူးလို့သုံးသပ်ချက်ပါတယ်ဒီသတင်းပတ်အတွက်စီးပွားရေးအစီအစဉ်မှာရှင်ပိုးကုန်ရငွေနိုင်ငံခြားငွေကြေးအလုံးကိုချက်ချင်းမြန်မာကျပ်ငွေပြောင်းလဲဖို့ဘိုးဘန်းကဧပြီလ3ရက်နေ့ကညွှန်ကြားခဲ့ပေမဲ့သွင်းကုန်သမားတွေကိုနိုင်ငံခြားငွေရောင်းချမဲ့လှုပ်ထုံးလုံနည်းတွေမရှိခဲ့တာကြောင့်သွင်းကုန်သမားတွေ73စီဘိုးငွေမချေနိုင်ဖြစ်ပြီးနိုင်ငံတော်မှာဧပြီလ19နဲ့20ရက်တို့မှာ73စီပြက်လက်မှုနဲ့နှစ်ရက်တာကြုံခဲ့ရပါတယ်။စိတ်ကန်းကတ်လာတဲ့စီသင်းပိုးတွေကိုငွေချေပြီးမှစီချခွင့်ရတဲ့အခြေအနေမှာသတင်းနှစ်ပတ်ကြာငွေချေဖို့အခက်အခဲဖြစ်ခဲ့တာပါ။ဒီအခြေအနေကြောင့်ဈေးကွက်ထဲကို73စီထပ်မဖြစ်နိုင်ဖြစ်ပြီးနိုင်ငံတော်မှာလည်းစိုးရိမ်စိမ့်နဲ့အလူအယက်ဝဲခဲ့ချပါတယ်။ဧပြီလ20ရက်နေ့မှာ73စီ5000ဘူးလောက်ရဖို့စိုင်းတွေလှက်ပတ်ရှာခဲ့ရတဲ့အငှားရင်မောင်းတူကသူ့အတွေ့အကြုံကို VOE ကိုပြောပြပါတယ
်ကျွန်တော်ကတနေ့ကတော့ကအဲကက်ဆိုင်ကြီးကဆိုင်မှာကျွန်တော်သွားထည့်မယုံလို့ဆိုပြီးကျွန်တော်သွားပြီးတော့ထည့်တယ်ထည့်စီမှာ92နဲ့95ဆိုမရပါဘူးပုံသွားပါဘူးလို့ပြောတာ
73စီဈေးကလည်းတက်သွားပါတယ်။ဧပြီလ20ရက်နေ့73စီဈေးနှုန်းနဲ့ဝယ်လို့အားကိုမန္တလေးက73စီလုပ်ငန်းရှင်တူက VOE ကိုပြောပါတယ်
ဒီပါလက္ခဏာရပုံရောက်ပါ5သိန်းနဲ့8000အဲ6သိန်းအဲ့ဘက်ခြားလဲကိုတန်အောင်တက်ဝင်ယူရောက်ပါတယ်အဲကျွန်တော်တို့တရားမတိုင်ရင်ကစီတပေးပါဘူး5သိန်းနဲ့ပေါင်းအောင်ပဲရှိတာတရားမတိုင်ရင်ကအဲအောက်သိန်းဆိုရင်အဲ5သိန်းနဲ့1000လောက်ယူရောက်ပါတယ်တော်တော်ကောင်းပါတယ်
ဧပြီလ23ရက်နေ့မြန်မာနိုင်ငံအလဲပိုင်းကကုန်စည်သေးယူပို့ဆောင်ရေးလုပ်ငန်းရှင်တို့ကို VOA ကဆက်သွယ်မေးမြန်းလာမှာတော့73စီဈေးကြီးသွားပေမဲ့စိတ်ကြိုက်ထဲလို့ရပြီလို့ပြောပါတယ
်။ဟိုဟာစီရအမမပြရ
ဟိုဟာပေါ့နော်ဒီနေ့ကနေစပြီးတော့ပုံမှန်ပြန်ဖြစ်ပါတယ်ဒီတိုင်းပဲဟိုဈေးကတော့နည်းနည်းပြန်တက်သွားတယ်ဈေးအပြောင်းလဲဟာကျွန်တော်တို့ဟိုဒီနေ့ကပေါ့နော်ဝယ်တော့95ပေါ့နော်95ကိုဟိုမနက်ပိုင်းမှာအဲ့ဒီစီးသူတို့ကျန်းကျစ်တဲ့နေ့ကမနက်ပိုင်းမှာ2105ကျန်းအဲ့ဒါပြီးတော့ညစီကတော့1110အဲ့ဒါပြီးတော့ခုနောက်ပြည့်ဟာဒီနေ့ထိုက်ခဲ့တာလဲ2110ပဲဖြစ်မဲ့တယ်နေအဲ့ဒါတော့စိတ်ကြိုက်တဲ့
မြန်မာနိုင်ငံရဲ့73စီကပုဂ္ဂလိကလုပ်ငန်းရှင်တွေရဲ့ပြည်ပကမှာယူတင်သွင်းမှုကိုအဓိကမိခိုနေရတာဖြစ်ပြီးလက်ရှိနိုင်ငံခြားငွေကြေးဆိုင်ရာမူဝါဒအရသွင်းကုန်လုပ်ငန်းရှင်တွေနိုင်ငံခြားငွေဝယ်ယူရရှိမှုအပေါ်မှာအဓိကမူတည်နေပါတယ်စစ်ကောင်စီရဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကတော့သွင်းကုန်လုပ်ငန်းရှင်တွေနိုင်ငံခြားသုံးငွေကြေးရရှိရေးဆောင်ရွက်မယ်အကြောင်း VOA ကိုပြောပါတယ်
နိုင်ငံသုံးငွေကြေးကျမ်းမှုကော်မတီကပြည်တွင်းလုပ်ငန်းရှင်တွေနိုင်ငံငွေလိုအပ်မှုရှိလာလို့ရှိရင်လည်းကြောက်တမ်းလို့ရတယ်ကျွန်တော်တို့ဒီသတ်မှတ်တဲ့နှုန်းနဲ့ပဲနိုင်ငံသားလုပ်ငန်းရှင်တွေကိုလည်းဒီနိုင်ငံသုံးငွေကြောက်အောင်ကျွန်တော်တို့ကလုပ်ပေးမှာပဲ
နိုင်ငံတွင်းအဓိကကျတဲ့73စီနဲ့ဓာတ်မြေဩဇာလို့ပစ္စည်းတွေတင်သွင်းသူတွေကိုတော့ဦးစားပေးဖြစ်တဲ့နိုင်ငံခြားငွေရောင်းချပေးနေကြောင်းပြည်တွင်းကပို့ကုန်သွင်းကုန်လုပ်ငန်းရှင်အတိုင်းဝန်ကပြောပါတယ်ဒါပေမဲ့လည်းသွင်းကုန်လုပ်ငန်းရှင်တိုင်းတော့နိုင်ငံခြားငွေရဖို့ခက်ခဲမဲ့အနေထားပါစစ်ကောင်စီရဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးက VOA ကိုအခုလိုပြောပါတယ
်။အဲ့ဒါတော့ကျွန်တော်တို့တိုင်းပြည်အဓိကအရေးကြီးဆုံးလိုပါတဲ့အဓိကသွင်းကုန်တွေပေါ့သွင်းကုန်တွေနဲ့ပတ်သက်လာရင်ကျွန်တော်တို့ဦးစားပေးတာပေါ့နော်ကျွန်တော်တိုင်းပြည်မှာတကယ်ကိုမဖြစ်မနေလိုအပ်တဲ့ essential ဒီကိုကျွန်တော်တို့ကဦးစားပေးမယ်။အဲတကယ် luxury လိုဟာမျိုးတွေပေါ့ဗျာတိုင်းပြည်တွေမရှိလဲဖြစ်တဲ့ဟာမျိုးတွေကြရင်ကျွန်တော်တို့ဦးစားမပေးဘူးပေါ့အဲ့ဒါကိုကျွန်တော်တို့က category ခွဲတာပါဒီကတော့ကြာစီဝိုင်းနဲ့ကုသရောင်းဝယ်ရေးဝန်ကြီးတာအတွင်းကုန်ပြပေါ်မှာအခြေခံပြီးတော့သူတို့ခွဲတာပေါ့နော်အဲ့လိုခွဲပြတာပ
ါလက်ရှိမှာတော့ပို့ကုန်ဝင်ငွေကိုဘိုးဘန်တတ်မှတ်ဈေးနှုန်းအမေရိကန်ဒေါ်လာကို1850ချက်နဲ့ရောင်းရပြီးတွင်းကုန်လုပ်ငန်းရှင်တွေကတော့အမေရိကန်ဒေါ်လာကို1853ချက်နဲ့ပြန်ဝယ်ရပါတယ်နိုင်ငံခြားငွေလဲနှုန်းကိုစစ်ကောင်စီကနှီးမျိုးစုံသုံးထိန်းချုပ်ဖို့ကြိုးစားပြီးမယ်လေ73စီအပါဝင်သွင်းကုန်တွင်မှာတော့ဈေးနှုန်းကြီးမြင့်လာနိုင်တယ်လို့လည်းပြည်တွင်းလုပ်ငန်းရှင်တွေကခန့်မှန်းပါတယ်။ရေနံနဲ့သဘာဝဓာတ်ငွေအဓိကတင်ပို့တဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်ကမ္ဘာတလုံးမှာလည်းစွန့်အင်တဲ့ဆန်းနဲ့ရိတ်ခါဈေးတွေတက်လာပြီးဝင်ငွေနဲ့မိသားစုတွေဒဏ်ခံရမယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကပြီးခဲ့တဲ့သတင်းပတ်အတွင်းသတိပေးပါတယ်။အခုနဲ့အတွင်းကမ္ဘာတလုံးဖွံ့ဖြိုးမှုခန့်မှန်းချက်တွေကိုလည်းရှော့ချပါတယ်။နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့စီးပွားရေးပညာရှင်များအကြီးအကဲ Perry Oliver Gorinchaska သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Russia is a major supplier of oil, gas and metals and together
with Russia ဟာရေနံနဲ့သဘာဝဓာတ်ငွေတတ်တူအဓိကတင်ပို့သူဖြစ်သလို Ukraine နဲ့အတူဂျုံနဲ့ပြောင်းအဓိကတင်ပို့သူလည်းဖြစ်ပါတယ်ဒီကုန်စည်တွေတင်ပို့မှုရော့ချသွားတာကြောင့်ဈေးနှုန်းတွေလည်းထိုးတက်သွားပါတယ်။ဥရောပအရှေ့ဥရောပနဲ့ဗဟိုအာရှအရှေ့အလယ်ပိုင်းမြောက်အာဖရိကနဲ့ဆာဟာရာတိုက်ကန္တရတောင်ပိုင်းအာဖရိကဒေသတွေကကုန်စည်တင်သွင်းသူတွေအပေါ်အများဆုံးထိခိုက်သက်ရောက်စေပါတယ်။ဒါပေမဲ့လည်းဆန်းနယ်ရိတ်ခန့်နဲ့73စီဈေးနှုန်းကြီးမြင့်လာမှုဟာကမ္ဘာတစ်လွှာကဝင်ငွေနည်းတဲ့အိမ်နောင်စုတွေကိုထိခိုက်စေမှာပါ။ဒီထဲမှာအမေရိကတိုက်နိုင်ငံများအာရှဒေသလည်းပါပါတယ်ရုရှားနဲ့တိုက်ရိုက်ကုန်သွယ်မှုနဲ့ငွေကြေးလွှဲပြောင်းမှုအခြေဆက်တွေအများအပြားရှိတဲ့အရှေ့ဥရောပနဲ့ဗဟိုအာရှဒေသတွေမှာအခက်အခဲနဲ့ကြုံတွေ့မယ်လို့ခန့်မှန်းတဲ့အကြောင်းပြောသွားတာဖြစ်ပါတယ်စွန့်ရင်နဲ့ရိတ်ခါကုန်စည်နှုန်းကြီးမြင့်လာမှုကနေအကျိုးအမြတ်ရှိနေတဲ့ကုန်စည်တင်ပို့သူများကလွဲလို့ကျန်းတဲ့ဂန္ဓာအလုံးအတွက်တော့ကလတ်လဖွံ့ဖြိုးမှုခန့်မှန်းချက်ကိုလည်းIMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ကပြန်လည်လျှော့ချလိုက်ပါတယ်ရှင်အခုတော့အပတ်စဉ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပါမယ်ပြင်သစ်နိုင်ငံပါရီမြို့တော်က Notre Dame အထင်ကြီးကက်သီဒရယ်ဘုရားရှိခိုးအကြောင်းကြီးကိုပါရီမြို့တော်ထီသွားကြည့်စရာမလိုပဲလေ့လာလို့ရပါပြီအလဲခင်မှာအုတ်မြစ်ချခဲ့ခြင်းကစပြီး2019မှာမီးလောင်လို့လက်ရှိပြန်လည်တိဆောက်ရတဲ့အခြေအနေအလုံးကို augmented reality နည်းပညာကြောင့်အဲ့ဒီနေရာကိုယ်တိုင်ရောက်နေတယ်လို့လေ့လာနိုင်မှာဖြစ်တဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်
ပြင်သစ်နိုင်ငံပါရီမြို့တော်မှာနှစ်ပေါင်း150ကျော်တည်းကတည်ရှိနေတဲ့သမိုင်းဝင်အထင်ကရ Notre Dame Cathedral ဘုရားရှိခိုးကျောင်းကြီး2019ခုနှစ်တုန်းကမီးလောင်ကျွမ်းခဲ့တော့ပါရီမြို့သူမြို့သားတွေသိတ်ကိုစိတ်မကောင်းနှမျောတသဖြစ်ခဲ့ကြပါတယ်။အဲ့ဒီထဲကဘုရားကျောင်းကြီးကိုမူလပုံစံအတိုင်းပြန်လည်တည်ဆောက်နေတာ2024ခုနှစ်မှာပြန်လည်ဖွင့်လှစ်နိုင်မယ်လို့ခန့်မှန်းထားပါတယ်။ကဘာတဝမ်းကဧည့်သည်73တန်းထက်မနည်းနှစ်စဉ်လာရောက်တဲ့ဘုရားရှိခိုးကျောင်းကြီးကိုအခုပြန်လည်တည်ဆောက်နေတဲ့အတွက်ဧည့်သည်တွေလာခွင့်ပိတ်ထားပါတယ်။ဒါကြောင့် History ဆိုတဲ့ပြင်သစ်ကုမ္ပဏီက Augmented Reality AR နည်းပညာနဲ့ Notre Dame ဘုရားကျောင်းကြီးကို1163ခုနှစ်တုန်းကအုံမြစ်ချခဲ့ခြင်းကစလို့အခုလက်ရှိအခြေအနေအထိမြင်နိုင်အောင်လို့ဖန်တီးထားပါတယ်။ကဘာလှည့်ပြသနေတဲ့ပြပွဲကိုလာကြည့်သူတွေအနေနဲ့ Histopad လို့နာမည်ပေးထားတဲ့ Tablet Computer တစ်ခုစီနဲ့အလဲခစ်သေးကစားခဲ့တဲ့ Notre Dame ဘုရားကျောင်းကြီးရဲ့သမိုင်းကိုလေ့လာနိုင်ကြမှာပါ။စနစ်ရာစုတွေကရှိခဲ့တဲ့အဆောက်အဦကြီးကို27ရာစုနည်းပညာတွေနဲ့လေ့လာနိုင်မှာဖြစ်ပါတယ်
။ For the first time we will be able to tour the world with an augmented visit experience hear about the
ပါရီမြို့တော်မှာရှိတဲ့ Notre Dame Cathedral ဘုရားရှိခိုးကျောင်းကြီးကို augmented နည်းပညာကျောင်းတကဘာလုံးစီပထမဆုံးချိန်လှည့်လည်ပြသလို့ရပြီဖြစ်ပါတယ်။ပြန်လည်တည်ဆောက်နေတာမပြေခင်ထီဖျားကြောင်းစီကိုကိုယ်တိုင်လာကြည့်လို့မရကြတဲ့ကဘာတဝမ်းကလူတွေကိုဖျားကြောင်းကြီးရဲ့ထူကြတဲ့သမိုင်းကြောင်းကိုမျှဝေနိုင်ပြီဖြစ်ပါတယ
် Notre Dame de Paris The Augmented Exhibition ဆိုတဲ့ပြပွဲကိုလောလောဆယ် American ပြည်ထောင်စု Washington မြို့တော်ကအဆောက်အဦပြတိုက်မှာပြသနေပါတယ် AR နည်းပညာနဲ့ဖျားကြောင်းကြီးကိုကွန်ပျူတာပေါ်မှာပြန်လည်အသက်သွင်းနိုင်ဖို့အတွက်တနစ်ခွဲချာအချိန်ပေးဖန်တီးခဲ့ကြရပါတယ် Notre Dame ဘုရားကျောင်းကြီးနဲ့ပတ်သက်တဲ့သမိုင်းစာအုပ်တွေ၊ဓာတ်ပုံတွေ၊ပကြီးတွေကိုအခြေခံပြီးတော့ digital ပုံတွေနဲ့ပြန်လည်ဖန်တီးထားတာဖြစ်ပါတယ်
။ What we are proposing as an experience here is to travel in the past.
အတိတ်ကိုပြန်သွားပြီးအဲ့ဒီအချိန်ကအတွေ့အကြုံမျိုးရနိုင်အောင်ကျွန်တော်တို့ဖန်တီးထားတာဖြစ်ပါတယ်။ဘေးကကြည့်နေသူတက်တက်မဟုတ်ဘဲပတ်ဝန်းကျင်မှာဖြစ်နေတာတွေကိုအပြန်အလှန်တုံ့ပြန်နိုင်တဲ့ခီးတဲ့တယောက်လိုအတွေ့အကြုံရမှာဖြစ်ပါတယ
်။ 3D artist ပညာရှင်6ယောက်၊အနုပညာသမိုင်းကျွမ်းကျင်သူ4ယောက်အပါအဝင်သက်ဆိုင်ရာနယ်ပယ်ကကျွမ်းကျင်သူ30လောက်ရဲ့အစွမ်းနဲ့ 3D သုံးဖက်မြင်ပုံတွေကိုဖန်တီးထားကြပါတယ်။သမိုင်းပညာရှင်တွေ၊ပါမောက္ခတွေ၊ဖုံးတော်ကြီးတွေပါတဲ့အဖွဲ့ကလည်းဖန်တီးထားတဲ့ပုံတွေနဲ့ပတ်သက်တဲ့သမိုင်းအချက်အလက်တွေမှန်မှန်မှန်စစ်ဆေးပေးထားကြပါတယ်
။ Here visitors will visit a new kind of exhibition.
စံသစ်တဲ့ augmented နည်းပညာကြောင့်လာကြည့်သူတွေအနေနဲ့သမိုင်းကိုတမူထူးခြားတဲ့အမြင်တွေနဲ့လေ့လာနိုင်ကြမှာဖြစ်ပါတယ်။သုံးဖက်မြင် 3D နဲ့digital နည်းပညာတွေနဲ့ဖန်တီးထားတဲ့အလဲခစ်ကိုကိုယ်တိုင်ပြန်သွားရောက်သလိုဖြစ်ပြီးအဖြစ်အပျက်တွေကိုကိုယ်တိုင်ခန်းစားမြင်နေရသလိုဖြစ်နေမှာပ
ါအပြင်မှာရှိနေတဲ့အရာတွေကိုကွန်ပျူတာပေါ်မှာနောက်ထပ်ပုံတွေဖြည့်ပြီးတော့သုံးဖက်မြင်ရုံလုံးကျွပုံစံမျိုးမြင်ရအောင်ဖန်တီးနိုင်တဲ့ augmented reality နည်းပညာကြောင့်ပြကန်းလာသူတွေအနေနဲ့ tablet computer ပေါ်မှာပေါ်တဲ့နှစ်အပိုင်းခြားတွေကကိုတီးကျင်တဲ့နှစ်ကိုရွေးချယ်ပြီးတော့အဲ့ဒီအချိန်မှာ Notre Dame ဘုရားကျောင်းကြီးဘလို့ပုံစံရှိနေတယ်လဲဆိုတာကိုအတိအကျလေ့လာနိုင်ကြပါတယ်1804ခုနှစ်မှာနပိုလီယံဘုရင်နန်းတက်ပွဲကျင်းပနေပုံတွေကအစား Histopad computer လေးတွေပေါ်မှာမြင်တွေ့ရမှာဖြစ်ပါတယ
် So here I'm in 1180 This is the moment where they are building the core
ဒါက1180ခုနှစ်တုန်းကဖြစ်ပါတယ်အဲ့ဒီတုန်းက Cathedral ဘုရားကျောင်းကြီးရဲ့ပင်မအဆောက်အဦကိုစောက်လုပ်နေတဲ့အချိန်ဖြစ်ပါတယ်ဒီအချိန်တွေကိုဘက်ပေါင်းစုံကနေကြည့်လို့ရပါတယ်ဒါရီမကမြင်ရတဲ့မြင်ကွင်းထဲမှာတခြားအချက်လက်တွေအများကြီးကိုလည်းသေစိတ်လေ့လာလို့ရပါတယ
် AR နည်းပညာနဲ့ကြီးနိုင်မဲ့ Histopad computer ပေါင်း300ကိုဧည့်သည်တွေအတွက်ပြင်ဆင်ထားပါတယ်ဖျားကြောင်းကြီးကိုလက်ရှိပြန်လည်တည်ဆောက်နေတာဖြစ်လို့ဖြစ်ပေါ်တိုးတက်မှုပုံသစ်တွေကိုလည်းပုံမှန် update လုပ်ပေးနေပါတယ
် As you know the cathedral is now closed to visitors
တည်ရတဲ့အတိုင်းလောလောဆယ်ဖျားကြောင်းကိုဧည့်သည်တွေလာခွင့်ပိတ်ထားပါတယ်ဒါပေမဲ့ augmented ပြကန်းလာတဲ့ဧည့်သည်တွေအနေနဲ့Histopad ပေါ်ကနေဖျားကြောင်းကြီးတစ်ခုလုံးကိုလေ့လာနိုင်ကြမှာဖြစ်ပါတယ်။ဘသူတွေကဘလို့ပြန်လဲဆောက်လုပ်နေကြသလဲ။မူလလက်ရာအတိုင်းဖြစ်အောင်ဘလို့ဆောက်နေကြလဲ။အားလုံးကိုဒီနေရာကနေလေ့လာလို့ရမှာဖြစ်ပါတယ
်။ပါရီမြို့တော်ကအထင်ကြီး Notre Dame Cathedral ဖျားရှိခိုးကျောင်းကြီးဟာထူးခြားတဲ့သမိုင်းဖြစ်စဉ်တွေကိုဖြတ်တန်းခဲ့တဲ့အဆောက်အဦကြီးလည်းဖြစ်ပါတယ်။အလယ်ခေတ် Gothic လက်ရာ Cathedral ဖျားရှိခိုးကျောင်းကြီးတွေထဲမှာ Notre Dame ဖျားကျောင်းကြီးကတော့အရွယ်အစားရှေးလက်ရာနဲ့ပိတုကလက်ရာတွေကြောင့်ပို့ပြီးတော့ထင်ရှားလာပါတယ်။ပြင်သစ်စာရေးဆရာကြီး Victor Hugo က Notre Dame ဘုရားကျောင်းမှာခေါင်းလောင်းထိုးတဲ့ခါကုန်းကြီးရဲ့ Gypsy မာလေးတယောက်အပေါ်ချစ်မြတ်နေတဲ့အကြောင်း Notre Dame de Paris ဆိုတဲ့မူလနာမည်နဲ့ဝတ္ထုစာအုပ်ကို1832ခုနှစ်မှာထုတ်ဝေခဲ့ပါတယ်။ဘုရားကျောင်းကြီးကိုအခြေခံထားတဲ့အဲ့ဒီဝတ္ထုဘယ်လောက်နာမည်ကျော်ခဲ့တယ်လဲဆိုရင် The Hunchback of Notre Dame ဆိုပြီးတော့1939ခုနှစ်မှာ Hollywood ကရုပ်ရှင်အဖြစ်နဲ့ရိုက်ကူးခဲ့တဲ့အထိပါ Disney ကလည်းကတ်တွန်းကအဖြစ်နဲ့ပြန်လည်ရိုက်ကူးထားပါသေးတယ
် There are many cathedrals but Notre Dame de Paris is very unique because of all
ကတိတော်ဖျားကြောင်းတွေအများကြီးရှိပေမဲ့ပါရီမျိုးက Notre Dame ကတော့ဟိုးစားဆောက်ချိန်ကနေဒီနေ့အထိပါရမီထူးတဲ့ဆောက်လုပ်သူတွေကြောင်းတမိုင်းတွင်လောက်အောင်တူမတူထူးလာပါတယ်ဗစ်တာဟျူဂိုရဲ့ဝိထုနဲ့ဝိထုရဲကဇက်ကောင်တွေကိုလည်းမေ့ထားလို့မရပါဘူး19ရာစုမှာပြန်လည်မိုးမှန်ဆောက်လုပ်ခဲ့တော့ကလည်းနာမည်ကျော်ဗီတုကဗေယာလေးလက်တုကအခုကျွန်တော်တို့ပြန်လည်ဆောက်လုပ်ခြင်းနဲ့ဖျားเจ้าရဲ့ခေါင်ချွန်းကိုဆောက်လုပ်ခဲ့ပါတယ
်ကုလသမဂ္ဂယူနက်စကိုကကမ္ဘာအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့ပါရီမြို့တော်ကတမိုင်းဝင်အထင်ကရနော်ထရဒမ်ကက်သီဒရယ်ဖျားရှိခိုးเจ้าကြီးနဲ့ပတ်သက်တဲ့တမိုင်းเจ้าကို AR နည်းပညာနဲ့အခုတော့ 3D သုံးဘက်မြင်လေ့လာနိုင်ကြပြီဖြစ်ပါတယ်Histovari company က Histopad ပေါ်မှာဘာသာစကား12မျိုးနဲ့လေ့လာနိုင်အောင်လို့ဖန်တီးထားတဲ့ project တွေအတွက်ကိုတော့ပြင်သစ်အလှကုန်ပစ္စည်းထုတ်လုပ်တဲ့ L'Oréal company ကငွေကြေးပံ့ပိုးထားတာဖြစ်ပါတယ်2024ခုနှစ်မကုန်ခင်အထိဒီပြပွဲကို Washington မြို့တော်အပါအဝင်မြို့တော်ပေါင်း12ခုမှလှည့်လည်ပြသမှာဖြစ်ပါတယ်ရှင်ကျွန်မဆွေရမော်ပ
ါမဆွေမော်ရဲ့ blogger တွေပြောသည်များပါရှင်အခုတော့မအေးသန္တာကျော်စီစဉ်တင်ဆက်ထားတဲ့တက်တန်ရောင်သတင်းလှအစီအစဉ်ကိုနားဆင်ကြရမယ့်အချိန်ပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျွန်မအေးသန္တာကျော်ပါကတော့တောင်ကိုရီးယား K-pop အဖွဲ့ BTS အဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းကပဲ American ပြည်အောင်စု Las Vegas မြို့မှာကျင်းပသွားတဲ့ BTS Permission to Dance ဖျော်ဖြေပွဲကိုရိုက်ကူးထားတဲ့ပုံလေးထုတ်လိုက်ပါတယ်။ Las Vegas မှာ၄ရက်တာကျင်းပသွားတဲ့ဖျော်ဖြေပွဲတွေကိုတော့စုစုပေါင်းပရိသတ်2,000လောက်လာရောက်ကြည့်ရှုကြတာပါ။ပြီးရင်နောက်ဆုံးပွဲမှာတော့သူတို့ဇွန်လမှာတေးတပြားအစ်စ်ထွက်မယ်လို့လည်းကြေညာသွားပါတယ်။ Las Vegas ကနောက်ဆုံးပွဲ LA Giants အားကစားရုံမှာကျင်းပတဲ့သူတို့ရဲ့၄ပွဲမြောက်နောက်ဆုံးပွဲမှာသူတို့တေးတပြားထွက်မယ့်နေ့ကိုလည်းပြောသွားတာဖြစ်ပါတယ်။သူတို့ကသူတို့ရဲ့တချင်းဗီဒီယိုအဟောင်းတွေကိုဟိုတစားဒီစားဖြန့်ညက်ကပ်ပြပြီးတော့အဆုံးမှာတော့ We are bulletproof ကျွန်တော်တို့ကကြည်ပြီးတယ်ဆိုတဲ့စာရင်းရဲ့နောက်2022 6လပိုင်း10ရက်ဆိုတဲ့စာရင်းရဲ့ထိုးသွားပါတယ်။အဲဒီဗီဒီယိုကိုပဲ BTS အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာတွေမှာတင်ထားပြီးတော့သူတို့တေးတပြားကိုဇွန်လ10ရက်နေ့မှာထွက်မယ်ဆိုတာဟုတ်တယ်လို့ဒီပြုထားတာပါ။ဒီမှာသေချာမသိရတာကတော့We are bulletproof ဆိုတာတေးတပြားနာမည်လားအိတ်ခွေတွေကတချင်းတပုတ်ထဲလားဒါမှမဟုတ်ဒီတိုင်း hashtag လုပ်ထားတာဆိုတာပဲဖြစ်ပါတယ် BTS ကိုကိုစားပြုတဲ့ Bitit Music တေးထုတ်လို့ရေကတော့သူတို့တေးတပြားအကြောင်းကိုတောင်ကိုရီးယားလူမှုကွန်ရက်စာမျက်နှာ Weverse မှာကြေညာထားတာပါသူတို့ရဲ့အခွေအစ်အကြောင်းထပ်ပြီးကြေညာပါဦးမယ်လို့လည်းပြောထားပါတယ် BTS ရဲ့အခုနောက်ဆုံးစင်မြင့်ဖျော်ဖြေပွဲတွေကို April 8ရက်နဲ့9ရက်နောက်15ရက်နဲ့16ရက်တို့မှာ Las Vegas မှာကျင်းပသွားဖြစ်ပါတယ်အရင်လားကဆိုးမျိုးတော်မှာကျင်းပပြီးတော့ online ကဓာတ်ရိုက်ပြသတဲ့ပွဲကတော့ American ရုပ်ရှင်ရုံ800မှာလည်းတပြိုင်နက်ထဲပြသခဲ့ပြီးတော့ဒေါ်လာ 6.9 သန်းဝင်ခဲ့လို့အခုလိုမျိုးဓာတ်ရိုက်ထုတ်လွှင့်ပြီးတော့ရုပ်ရှင်ရုံမှာပြသတဲ့ပွဲအလုံးနဲ့မှာဝင်ငွေအများဆုံးဖြစ်သွားတာပါအဲ့ဖြော်ပြပွဲကတကွာလုံးအတိုင်းအတာနဲ့ဒေါ်လာ 32 သန်းခွဲကျော်ဝင်ငွေရခဲ့ပါတယ်ဥရောပကအကျော်မော်ဘောလုံးသမားပေါ်တူဂီအသင်းရှေ့တန်းတိုက်စင်မှုခရစ်စတီယာနိုရော်နယ်ဒိုနဲ့သူ့ရဲ့အမျိုးသမီးဂျော်ဂျီနာရော်ဒရီဂက်စ်တို့ပြီးခဲ့တဲ့အောက်တိုဘာလကပဲကြေညာထားတဲ့ဂျော်ဂျီနာမှာအမွာရင်သွေးလေးရှိနေပြီဆိုတာအခုကလေးတွေမွေးလာပြီးတော့စိတ်မကောင်းစရာပဲအဲ့ထက်ကကလေးတူသေဆုံးသွားတယ်လို့ AP 18ရဲ့နေ့တင်းလာနေကပဲကြေညာသွားပါတယ်ကျွန်တော်တို့ဒါလေးဆုံးမအကွယ်လွန်သွားတယ်ဆိုတာအထူးဝမ်းနဲ့ကြေကွဲစွာနဲ့အသိပေးပါတယ်လို့လူမှုကွန်ရက်စာမျက်နှာမှာသူတို့ကြေညာချက်ထုတ်ထားတာပါအသက်ရှင်ကျဲရတဲ့သမီးလေးကြောင့်ပဲလောလောဆယ်ကျွန်တော်တို့ဆက်ပြီးရှင်သန်နေနိုင်မှုစိတ်ခွန်အားမျှော်လင့်ချက်တချို့နဲ့စိတ်ချမ်းမြေ့စရာတချို့ရရှိပါတယ်လို့ပြောထားပါတယ်။အခုလိုမျိုးသူတို့မိသားစုတွေစိတ်မချမ်းမြေ့စရာကြုံရတဲ့အချိန်မှာသူတို့ရဲ့လွတ်လပ်ခွင့်ကိုအလေးထားပေးဖို့လည်းပြောရင်းနဲ့ယူဆိုင်ပေးတဲ့ဆရာဝန်ဆရာမတွေသူနာပြုတွေကိုလည်းကျေးဇူးတင်သွားပါတယ်။တနှစ်တာအကောင်းဆုံးကစားသမားဆု5ချိန်ရထားတဲ့အသက်38နှစ်အရွယ်ခရစ်စတီယာနိုရော်နယ်ဒိုဟာ Real Madrid တင် Juventus အတင်းတွေနဲ့ Super League အများကြီးရပြီးတော့မှမနစ်ကစပြီးတော့ England က Manchester United အတင်းမှာဝင်ပြီးတော့ကစားနေတာဖြစ်ပါလိမ့်ရှင် Took my crew to Japan partied like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေတနာချောစီစဉ်တင်ဆက်တဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အင်္ဂါနေ့မနေ့ခင်းအတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းလွှာတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။သောတာရှင်တို့စီကအကြံပြုချက်တွေကိုအစဉ်သဖြင့်ကြိုဆိုပါတယ်ရှင်။ဒါပြင် VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုကျမတို့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာကြည့်ရှုနိုင်သလို VOE ရဲ့ website စာမျက်နှာ bamis.voenews.com မှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနေ့ကင်ထုတ်လွှင့်ချက်တွေကိုတော့ line to meter 2440.51 တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မြတ်သက်ကတင်ပြပေးမှာဖြစ်ပါတယ်။
မြန်မာနိုင်ငံကပဋိပက္ခတွေကူညီဖြည့်ရှင်းပေးဖို့အတွက်အာဆီယံကချမှတ်ထားတဲ့အချက်၅ချက်ကိုမြန်မာအာဏာသိမ်းစစ်ကောင်စီကပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်အခြေအနေတွေတိုးတက်လာခြင်းမရှိဘူးလို့ပြင်သစ်အစိုးရကပြစ်ဒဏ်ဝေဖန်လိုက်ပါတယ်။ဒါအပြင်မြန်မာပြည်သူတွေရဲ့စံတန်းနဲ့အညီအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့မြန်မာနိုင်ငံပဋိပက္ခဖြည့်ရှင်းရေးနဲ့ပတ်သက်တဲ့လှုပ်ဆောင်ချက်တွေနဲ့နည်းလမ်းတွေကိုထောက်ခံသွားမယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းကိုတောင်းရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ကရုရှားရန်ကိုခုခံနေရတဲ့ယူကရိန်းအတွက်စစ်ရေးအကူအညီတွေထပ်ပြီးပေးရမယ်လို့ကြေညာပေးအပ်ခဲ့ပါတယ်။ယူကရိန်းနိုင်ငံတဲကတချို့နေရာတွေမှာရုရှားကလူမဆန်တဲ့လုပ်ရတွေကိုလှုပ်ဖို့ကြိုးစားနေချိန်မှာယူကရိန်းနိုင်ငံသားတွေကတော့ကြံ့ကြံ့ခံရင်ဆိုင်ရပ်တည်နေကြတာဖြစ်ပြီးဒီလိုရပ်တည်နိုင်တာဟာသူတို့ကိုကမ္ဘာကလက်တွေ့ပြီးပံ့ပိုးချတာကြောင့်ဖြစ်ကြောင်းဝန်ကြီးဘလင်ကင်ကယူကရိန်းနိုင်ငံကီယက်မြို့ကပြန်ပိုလန်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဂျာမနီအစိုးရကရုရှားတန်တမန်တွေကိုနှင်ထုတ်ခဲ့တာကိုလက်စားချေတုံ့ပြန်တဲ့အနေနဲ့အရေးအတွက်တူဂျာမနီတန်တမန်40ကိုရုရှားကနှင်ထုတ်လိုက်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဘာလင်ရုရှားတန်ယုံအရာရှိအများအပြားကိုမလိုလားအပ်သူတွေဖြစ်နေဂျာမနီအစိုးရကဧပြီလ4ရက်နေ့မှာကြေညာပြီးနှင်ထုတ်ခဲ့တာကြောင့်အခုလိုဆုံးဖြတ်ရတာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။နှစ်လကြာနေပြီဖြစ်တဲ့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုအတွင်းရုရှားဘက်ကစစ်ရာဇဝတ်မှုတွေကျူးလွန်ခြင်းရှိမရှိနိုင်ငံတကာစုံစမ်းစစ်ဆေးမှုမှာပရမဆုံးအကြိမ်ဖြစ်နေပါဝင်ဆောင်ရွက်မှာဖြစ်ကြောင်း ICC နိုင်ငံတကာရာဇဝတ်မှုတရားရုံးကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ ICC ရှေ့နေကာရမ်ခန်းဟာလီတူရီးနီးယားပိုလန်နဲ့ယူကရိန်းနိုင်ငံတွေကအစိုးရရှေ့နေချုပ်တွေနဲ့လက်တွဲပြီးဆောင်ရွက်ဖို့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ဥရောပသမ္မဂရာဇဝတ်မှုဆိုင်ရာတရားရေးပူးပေါင်းဆောင်ရွက်တဲ့ Eurojust အဖွဲ့ကပြောပါတယ
်။သတင်းချင်းချုပ်ကိုဒေါခင်မြို့သက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျိုနာခမ်းမင်းနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါရှင်။
This program has come to you from the Voice of America, Washington.